Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရ2015ခုနှစ်ဖေဖော်ဝါရီလ3ရက်နေ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလှိုင်းဒိုမီတာ24 25 32 51နဲ့လှိုင်းလမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လန်းချမ်းမြေကြပါစေရှင်ကျွန်မတင်ဒီထိုက်ပါ
ကျွန်တော်အောင်လင်းပါဒီကနေ့ညနားဆင်ရမယ့်သတင်းတွေထဲမှာတော့ယူကရိန်းစစ်တပ်နဲ့ရုရှားနိုင်ငံကကျွန်တော်နောက်ကန်ပေးထားတဲ့ခွက်ထွက်ရေးသမားတွေကြားတိုက်ပွဲတွေဖြစ်ရာကအရသာရှိဦးတယ်မနဲ့သိဆုံးသွားပါတယ်မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေကိုဖော်ထုတ်သူတွေပေါ်အရေးယူဖို့အာဏာပိုင်တွေချင်းချမှုတွေရှိနေတဲ့အကြောင်းလူခွင့်ရေးဖွဲ့တစ်ခုကဝေဖန်ပါတယ်ဒီလိုထူးခြားတဲ့မြန်မာနိုင်ငံကသတင်းတွေကိုမှရေးတန်တာကျော်လက်တူကြီးညာပေးမှာပါ
ကောင်းပါပြီရှင်လူခွင့်ရေးလှုပ်ရှားသူတွေကိုမြန်မာအစိုးရရဲ့စစ်တပ်ကချင်းချောက်ပြီးချင်းချောက်နေတယ်လို့လူခွင့်ရေးအဖွဲ့တစ်ခုရဲ့ထောက်ပြပြောဆိုချက်သတင်းဆောင်မကိုသတင်းနေချင်းညာပြီးမှအရင်ဆုံးတင်ပြပေးမှာဖြစ်ပြီးဒီနောက်မှာတော့
ဒီစစ်ကြောင်းတွေကိုကျမတို့ဒီမိုကရေစီရဲ့လှုပ်ရှားမှုဦးဆောင်ကော်မတီကကိုစားမပြူစွာနဲ့ပတ်သက်ပြီးတော့ကျမတို့အနေနဲ့ကိုစားပြူမှုရှိမရှိကိုကျမတို့သတင်းစစ်
အမျိုးသားပညာရေးဥပဒေပြင်ဆင်ရေးလေးဖွင့်ဆိုင်ဆွေးနွေးမှုကိုအစိုးရဘက်ကတစ်ဖက်သက်ရပ်ဆိုင်းလိုက်တာကြောင့်ခီးရှည်ချီတက်နေတဲ့တပိတ်တိုက်ပွဲပြန်ဆပြီလို့တပိတ်ကောင်းဆောင်မဖြူဖြူအောင်ပြောပြခဲ့တာဖြစ်ပါတယ်ရှင်တဆက်တည်းမှာပဲပလိတ်ကအလုတ်သမားတွေရဲ့တပိတ်တိုက်ပွဲကိုတင်ပြပေးဖို့ရှိသလိုအမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒအပေါ်ဝေဖန်သုံးသပ်ချက်တွေကိုဒီညပိုင်းမှာနားဆင်ကြားရမှာဖြစ်ပါတယ်ရှင်။နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့အင်ကာနိညာချန်ဓာတ်ရိုက်လေးလိုက်အစီအစဉ်တို့ကိုဆွေးနွေးကြမှာပါ။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်အေးတန်နာကျော်တို့ကကြီးညာပေးကြပါဦးရှင
်။ယူကရိန်းနိုင်ငံရှေ့ပိုင်းမှာစစ်တပ်နဲ့ရုရှားနိုင်ငံကကျွန်တော်နောက်ခံပေးထားတဲ့ခွက်ထွက်ရေးသမားတွေကြားဒီကနေ့တိုက်ပွဲတွေဖြစ်ပွားရာကအရသာ6ယောက်တမန်နဲ့တည်ဆုံသွားပါတယ်။လွန်ခဲ့တဲ့24နှစ်အတွင်းလက်နက်ကြီးတွေနဲ့အပြင်းထန်ပစ်ခတ်မှုတွေကြောင့်လူ22ယောက်တမန်နဲ့ထိခိုက်ဒဏ်ရာတွေရခဲ့တယ်လို့လည်းအစိုးရနဲ့တိုက်ခိုက်လက်နက်ကင်တပုံတွေနှစ်ဖက်စလုံးကပြောဆိုခဲ့ကြတာပါ။စနေနေ့ကဘယ်လာရုစ်နိုင်ငံမှာကျင်းပခဲ့တဲ့အစိုးရနဲ့တပုံတွေကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေပြပြခဲ့ပြီးတဲ့နောက်တိကျလွတ်လပ်တဲ့ဒေသတွေဖြစ်ခွက်ထွက်ရေးသမားတွေကကြေညာထားတဲ့ Donetsk နဲ့ Luhansk ဒေသတွေမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပြီးပစ်ခတ်တွေပုံမှန်ကြီးထွားလာမှာကိုလည်းစိုးရိမ်နေကြပါတယ်။မနေ့ကလည်းရုရှားလူလာတဲ့ခွက်ထွက်ရေးခေါင်းဆောင်တတ်မှုတူကစစ်တီရင်ရတသိန်းလောက်ထိစုဆောင်းမှုကြေညာထားတဲ့အကြောင်းပြောဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုကတော့ယူကရိန်းနိုင်ငံအတွက်အရေးကြီးလိုအပ်နေတဲ့စစ်ပတ်ဆိုင်ရာအကူအညီတွေကိုပေးရတဲ့မတင်သမ္မတဘရက်အိုဘားမားဆူရကနောက်ဆုံးဆုံးဖြတ်ချက်မချရသေးတဲ့အကြောင်းပြောဆိုထားပါတယ်။ယူကရိန်းနိုင်ငံရဲ့အချက်အလက်ကိုဖြည့်ရှင်းနိုင်မှုအဓိကအာရုံစိုက်နေတဲ့အချိန်ထဲမှာပဲဆွေးနွေးညီနဲ့ဖြည့်ရှင်းနိုင်တဲ့အခြေအနေတွေဖန်တီးပေးနိုင်မယ့်တခြားနည်းလမ်းတွေကိုလည်းရှာကြံနေတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဂျန်ဆာကီကပြောဆိုခဲ့တာပါ
။ယူကရိန်းနိုင်ငံအရေးမှာရုရှားဝင်ပြီးတော့ပါဝင်ပတ်သက်မှုကြောင့်အနောက်နိုင်ငံတွေကအရေးယူပိတ်ဆို့မှုလုပ်တာကိုသူတို့အတွက်ပြဿနာရှိပါတယ်လို့ရုရှားလူထု၃ပုံ၃ပုံကပဲထင်တယ်ဆိုပြီးတော့တရားလွတ်လပ်တဲ့ရုရှားစစ်တမ်းကောက်ယူချက်တစ်ခုအရာတွေ့ရပါတယ်။လီဗာဒါစင်တာကပြုလုပ်တဲ့စစ်တမ်းကောက်ယူချက်အရပါဝင်ဖြည့်ဆို့သူတွေက28ရာခိုင်နှုန်းကပဲအနောက်တိုင်းအရေးယူပိတ်ဆို့မှုတွေကြောင့်တော်တော်ဆိုးရွားတဲ့ပြဿနာတွေကြုံရတယ်လို့ပြောပြီးတော့9ရာခိုင်နှုန်းကတော့အရေးယူပိတ်ဆို့မှုကြောင့်ပြဿနာတွေအတော်ကြီးမားတယ်လို့ပြောတာပါစစ်တမ်းကောက်ယူမှုဖြည့်ဆို့သူတွေက38ရာခိုင်နှုန်းကတော့အရေးယူပိတ်ဆို့မှုကြောင့်ပြဿနာအတော်တက်နိုင်တယ်လို့ထင်ထားပြီးတော့10ရာခိုင်နှုန်းကတော့အရင်ဆိုးတဲ့ပြဿနာတွေနဲ့အရင်ဆိုင်ရနိုင်တယ်လို့ပြောပါတယ်ဒီနောက်တိုင်းရဲ့တန်ခတ်ပိတ်ဆို့မှုကိုရုရှားကဘလို့တွန့်ပြန်တင်တယ်ဆိုတာမေးတဲ့မေးခွန်းကိုတော့69ရာခိုင်နှုန်းကရုရှားအနေနဲ့လက်ရှိအတိုင်းဆက်လုပ်တင်တယ်လို့ပြောပြီးတော့27ရာခိုင်နှုန်းကတော့ညှိနှိုင်းပြီးတော့အတိုးအလျှောက်ပြုလုပ်တင်တယ်လို့ဖြေဆိုပါတယ်။ဇန်နဝါရီလ23ရက်နေ့ကနေ26ရက်နေ့အထိပြုလုပ်ခဲ့တဲ့ဒီစစ်တမ်းကောက်ယူရေးရလဒ်တွေကိုဒီကနေ့ပဲထုတ်ပြန်သွားတာဖြစ်ပါတယ်ရှင်
။တချိန်ကယူဂိုစလာဗီးယားနိုင်ငံကနေခရိုအေးရှားခွက်ထွက်ချိန်1990ပြည့်လွန်နေ့တွေကဘောကန်ဒေသစစ်ပွဲတွေအတွင်းခရိုအေးရှားရောဆာဗီးယားပါလူမျိုးနွယ်တပ်ဖြတ်မှုတွေကျွလွန်တာမရှိခဲ့တဲ့အကြောင်းကုလသမဂ္ဂတရားရုံးကဒီကနေ့ပဲဆုံးဖြတ်လိုက်ပါတယ်။နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာတရားရုံး ICJ တရားသူကြီးပီတာတွန်ကာကဆုံးဖြတ်ချက်ကိုဖတ်ကြားရမှာတော့နိုင်ငံစစ်တပ်တွေအနေနဲ့ရာဇဝတ်မှုတွေကိုကျွလွန်တာတွေရှိခဲ့ပေမဲ့လူ1000ကျော်သေဆုံးခဲ့တဲ့ပြစ်ခတ်တွေအတွင်းလူမျိုးနွယ်တပ်ဖြတ်မှုတွေကျွလွန်ခဲ့တဲ့အထောက်အထားတွေကိုနှစ်ဖက်စလုံးကတင်ပြတာနိုင်တာမျိုးမတွေ့ရတဲ့အကြောင်းပြောဆိုခဲ့တာပါ။ခရိုအေးရှားနိုင်ငံကတော့1992ခုနှစ်ကဘူကိုဗာနဲ့အနီးအနားဒေသတွေမှာဆာဗီးယားပြည်သူစစ်တွေနဲ့ယူဂိုစလာဗီးယားတပ်တွေတိုက်ပိုက်စဉ်မှာခရိုအေးရှားလူမျိုးအများပြားညှဉ်းပန်းနှိပ်စက်တပ်ဖြတ်ခံရတာအတင်းကျပ်ပြောင်းရွှေ့ခံရတာထင်းသင်းစခန်းတွေမှာဖမ်းဆီးထားတာတွေရှိခဲ့တဲ့အကြောင်း ICJ ကိုတိုက်ကြခဲ့တာဖြစ်ပါတယ်။ဆာဗီးယားကလည်းနောက်ဆုံးတိုက်ပွဲတွေဖြစ်ပွားချိန်1995ခုနှစ်ကတံပြန်ထိုးစစ်တွေအတွင်းဆာဗီးလူမျိုး2000လောက်မောက်ထုတ်ခံခဲ့ရတယ်ဆိုပြီး2010ပြည့်နှစ်မှာအပြန်အလှန်တိုက်ကြခဲ့တာပါ။ ICJ ရဲ့အဆုံးဖြတ်ကိုနှစ်ဖက်စလုံးကလက်ခံမယ်လို့ကတိပြုထားပေမဲ့တရားရုံးအဆုံးဖြတ်ချက်ကြောင့်နိုင်ငံရေးအရာတင်းမာမှုတွေပေါ်ပေါက်လာမှာကိုလည်းစိုးရိမ်နေကြပါတယ်။ဆာဗီးယားနိုင်ငံရဲ့ဝန်ကြီးအီဗီကာတာချစ်ကတော့တရားရုံးအဆုံးဖြတ်ချက်ဟာခရိုရှားနဲ့နိုင်ငံဆက်ဆံရေးမှာအရေးကြီးဆုံးဖြစ်ရပ်တစ်ခုတော့ဖြစ်နိုင်တယ်ကြောင်းပြောဆိုခဲ့တာပါ။
အီဂျစ်နိုင်ငံသားဆွန့်လွတ်လိုက်တဲ့အယ်ဂျဇီးရာသတင်းဌာနရဲ့သတင်းတောက်မိုဟာမက်ဖာမီဟာမကြာခင်ထောင်ကနေပြန်လွတ်ကောင်းလွတ်လာနိုင်ပွဲရှိနေပါသေးတယ်။နိုင်ငံသားဖြစ်နေဆွန့်လွတ်လိုက်တဲ့အတွက်တနည်းကြော်ကြာဖမ်းဆီးခံရတဲ့သတင်းတောက်ကိုအီဂျစ်နိုင်ငံအနေနဲ့နိုင်ငံကနေနှင်ထုတ်နိုင်တော့မှာပါ။သူနဲ့အတူလှုပ်ဖော်ကိုင်မဲ့နှစ်ယောက်တို့ကတော့2013ခုနှစ်ဒီဇင်ဘာလတည်းကတရားမဝင်အဖွဲ့အစည်းတစ်ခုကိုတတ်မှတ်ခံရတဲ့မွတ်စလင်ကြီးကိုရောများအဖွဲ့ကိုအားပေးကူညီမှုနဲ့ဖမ်းဆီးထားတာဖြစ်ပါသေးတယ်။အီဂျစ်နဲ့ကနေဒါနှစ်နိုင်ငံသားဖြစ်တဲ့သတင်းတော်ဖာမီမကြာခင်လွတ်လာတော့မယ်လို့လည်းမနေ့ကနှောင်းပိုင်းမှာပဲကနေဒါနိုင်ငံသားရဲ့ဝန်ကြီးဂျွန်ဘီယက်ကပြောဆိုခဲ့ပါတယ်။အယ်ဂျဇီးရာသတင်းဌာနရဲ့သတင်းတော်နောက်တစ်ဦးဖြစ်တဲ့ပီတာဂရက်ကိုအီဂျစ်အာဏာပိုင်တွေကနေရရင်ဩစတြေးလျနိုင်ငံကိုပြန်နှင်ထုတ်ခဲ့ပြီးတဲ့နောက်မှာအခုလိုအခြေအနေတွေပေါ်ပေါက်လာတာလည်းဖြစ်ပါတယ်။ဖမ်းဆီးခံထားရတဲ့နောက်ထပ်သတင်းတော်တဦးဖြစ်တဲ့အီဂျစ်နိုင်ငံသားဘာဟာမိုဟာမက်ကတော့ကျန်နှစ်ယောက်ထက်သုံးနှစ်ပိုများပြီးတော့ထောင်ဒဏ်10နှစ်ချခံနေရတာပါ။တဲ့ရင်တို့ရဲ့ဖန်ဆီးထောင်ချတဲ့ကိစ္စနဲ့ပတ်သက်လို့လူ့အခွင့်အရေးအဖွဲ့တွေကနိုင်ငံတကာအစိုးရတွေရဲ့ဝေဖန်မှုတွေလည်းထွက်ပေါ်ခဲ့ပါသေးတယ်။ Al-Jazeera သတင်းဌာနကတော့သူ့ရဲ့ဝန်ထမ်းတွေဟာသတင်းပို့ရမယ့်တာဝန်အတိုင်းဆောင်ရွက်ခဲ့ကြတာသာဖြစ်ပြီးတော့ Australia သတင်းတပ်ကိုပြန်လွှတ်ပေးလိုက်တယ်လို့ကြံတဲ့သတင်းတောက်တွေကိုလည်းလွှတ်ပေးရလိမ့်မယ်လို့ပြောဆိုထားပါသေးရှင
်။ဒီဝေအမေရိကန်အတန်ညဘက်မြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တပ်မြန်မာပိုင်းစီစဉ်ရဲ့အင်ကာနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာမကြာခင်ကဖြစ်ပွားခဲ့တဲ့ပြစ်ခတ်တွေအတွင်းလူခွန်ရေးချိုးဖောက်မှုတွေကိုပေါ်ထွက်သူတွေအပေါ်အပြစ်ပေးအရေးယူဖို့အာဏာပိုင်တွေကချင်းချောက်မှုတွေရှိနေတဲ့အကြောင်းလူခွန်ရေးလှုပ်ရှားမှုဖွဲ့တစ်ခုကပြောပါတယ်။ကချင်တိုင်းသူလော်အဘေးဆီယမန်နူပြီးခဲ့တဲ့လနောက်ပိုင်းကတပ်ဖြတ်ခံခဲ့ရမှုမှာစစ်တပ်ကတာဝန်ရှိတယ်လို့စွပ်စွဲပြောဆိုတဲ့သတင်းတောက်တွေကိုအရေးယူမယ်လို့တမန်ရုံးကတိုက်ရိုက်ချင်းချောက်ပြောဆိုမှုတွေရှိခဲ့တဲ့အကြောင်း45 Rights အဖွဲ့ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ဒီမတိုင်မီမာတော့ကလည်းအသက်14နှစ်အရွယ်သမီးငယ်တိဆုံမှုမှာမြမစစ်တပ်ကတာဝန်ရှိတယ်လို့စွပ်စွဲခဲ့တဲ့ကချင်တိုင်းသားဥပရံရှောင်းပေါ်အရေးယူခဲ့တာရှိခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။လက်နက်ကင်ပြစ်ခတ်တွေအတွင်းအရက်သားတွေပေါ်အကြမ်းဖက်မှုတွေဆက်လက်ဖြစ်ပွားနေပြီးဝေဖန်သူတွေရဲ့အသံတွေတိတ်အောင်တရားစီရင်ရေးစနစ်ကိုစစ်တပ်ကအသုံးချနေတယ်လို့လည်း45 Rights ရဲ့အမှုဆောင်ညွှန်ကြားရေးမှူးမက်ထရူးစမစ်ကပြောပါတယ်။မြမအနာဝင်အနေနဲ့ပြည်သူလူထုရဲ့အခွင့်အရေးတွေကိုမြင့်တင်ပေးဖို့သာတာဝန်ရှိပြီးကြောက်ရွံ့အောင်ခြောက်လှန့်တာမျိုးအပြစ်ကျူးလွန်သူတွေကိုလူငင်းချမ်းသာဝင်ပေးထားတာမျိုးတွေမလုပ်တင်ဘူးလို့လည်းတိုက်တွန်းခဲ့တာပါမြန်မာစစ်တပ်အမားကျူးလွန်တယ်လို့စွပ်စွဲတဲ့သူတွေပေါ်ဥပဒေအရအေးအေးယူမယ်လို့ချင်းချောက်တာတွေကအစိုးရနဲ့စစ်တပ်ရဲ့လူရုံးလို့ဆိုရင်ကိစ္စတစ်ခုဖြစ်လာနေပြီလို့လည်း45 Rights အဖွဲ့ကသတိပေးထားပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီကနေ့ဘတ်စကားတစ်စင်းကိုမိလာဘုံနဲ့တိုက်ခိုက်မှုဖြစ်ပြီးတော့လူ9ဦးထက်မနည်းသေဆုံးသွားပါတယ်မနေ့အာယုံတက်ချိန်မှာ Cox's Bazaar မြို့ကနေဒါခါမြို့တော်ကိုထွက်ခွာလာတဲ့ခီးစဲပြင်းတဲ့ဘတ်စကားအဝေးပြေးလမ်းမကြီးပေါ်မှာမောင်းနေနေတော့မိလောင်ဘုံနဲ့ပြစ်ခတ်တိုက်ခိုက်ခံရတာပါလူ16ယောက်မကလည်းတရားရသွားကြပြီးတော့အများစုဟာမိလောင်တရားတွေရထားတာဖြစ်ပါတယ်သူတို့ကိုဒါခါစေးကောလိပ်စေးရုံမှာတင်ထားပါတယ်ဒီတိုက်ခိုက်မှုကိုအတိုက်အခံတွေပြုလုပ်တာလို့အခင်းဖြစ်ပွားတဲ့ကော်မီလာခရိုင်ရဲချုပ်ကပြောပေမဲ့လည်းဒါကိုအတိုက်အခံတွေကညင်ပါတယ်များသောအားဖြင့်မော်တော်ယာဉ်တွေကိုနိုင်ငံရေးပြည်ရောကပါတဲ့မိလောင်ဘုံနဲ့တိုက်ခိုက်မှုတွေကြောင့်ဇန်နဝါရီလအစောပိုင်းတည်းကစရင်လူ53ဦးမကသေဆုံးခဲ့ရပြီဖြစ်ပါတယ်။လက်ရှိဝန်ကြီးချုပ်ရှိတ်ဟာစီနာယာရုကနေဆင်းပြဖို့အတွက်အတိုက်ခံညွန်မောင်းအဖွဲ့ခေါင်းဆောင်ဝန်ကြီးချုပ်ဟောင်းခါလီဒါဇီယာကနိုင်ငံတော်ဝန်တည်ယူပို့ဆောင်ရေးလမ်းကြောင်းတွေကိုပိတ်ဆို့ဖို့ဇန်နဝါရီလမှတည်းကညွှန်ကြားခဲ့တာဖြစ်ပါတယ်။အဲ့နိုင်ငံရေးသမားနှစ်ဦးဟာသူပြိုင်ကိုပြိုင်အာနာအတာရဖို့ကြိုးပမ်းနေခဲ့တာအတော်ကြာပါပြီမစ်ဇီယာနဲ့သူ့ရဲ့လက်ထောက်တွေကတော့ဒီတိုက်ခိုက်မှုမှာသူတို့ပါဝင်ပတ်သက်မှုမရှိကြောင်းညင်းဆိုပါရရှင
်အမေရိကန်ပြည်အောင်စုမှာ2016ခုနှစ်အတွက်အစိုးရ30ဖြစ်ဒေါ်လာတန်ပေါင်း4,300ကိုတမရဘရက်ကိုဘာမှမနေတော့ငါပဲကွန်ဂရက်စ်တော်ကိုအဆိုပြုလိုက်ပါတယ်ဆိုပြုချက်ထဲမှာတော့ချမ်းသာတဲ့သူတွေပေါ်ခုနှစ်တွင်းမြင့်ကောက်ခံဖို့အသုံးစီဖြစ်တော့တာတွေကိုအဆုံးသတ်ဖို့တိုက်ပြည်ရင်းကငွေကြေးချက်တဲ့ကြုံနေရတဲ့လူလက်တန်းစားတွေကိုငွေရေးကြေးထောက်ပံ့ကူညီဖို့ပြီးပါဝင်ပါတယ်။အမေရိကန်ပြည်သူအနေနဲ့ဗန်နာရေးစီမံနေမှာအ ခြေခံကျတဲ့ပြည်ရင်ပြောင်းလဲမှုတွေလှုပ်ဆောင်မှုလိုအပ်နေတယ်လို့လည်းသမ္မတကဗန်နာရေးသုံးစီတင်ပြချိန်မှာပြောဆိုခဲ့တာပါအမေရိကန်ပြည်ထောင်စုမှာအခြေခံအဆောက်အုံတွေဖွံ့ဖြိုးတိုးတက်ရေးအတွက်ကော်ပိုရေးရှင်းကြီးရဲ့ပြပလုပ်ငန်းတွေအပေါ်အမျက်ခွန်14ရာခိုင်နှုန်းတကြိမ်စီကောက်ခံမှုလည်းသမ္မတကဆုပ်ပြုထားပါတယ်ဒီနေ့ဆန်းကဆက်လို့အတိုက်ခံ Republican Party ကထိန်းချုပ်လိုက်တဲ့ Congress လွှတ်တော်အနေနဲ့လုံခဲ့တဲ့၄နှစ်ကလေးကအသုံးစီဖြတ်တောက်ဖို့လွှတ်တော်နဲ့သဘောတူထားတဲ့အစီအစဉ်တွေကိုလုံးဝပြောင်းလဲဖြစ်ဖို့လည်းသမ္မတကတိုက်တွန်းခဲ့တာပါတိုက်ခိုက် Republican တွေကတော့ချမ်းသာတဲ့သူတွေပေါ်အခွန်တွေပိုတိုးကောင်းမဲ့အစီအစဉ်နဲ့ American တက်ကြီးရွယ်တွေအတွက်ပင်စင်ခန်းစားဝင်ကျမ်းမာရေးဆက်ရှောက်မှုအကူအညီပေးရေးကိစ္စတွေကိုစန့်ကျင်နေကြတာဖြစ်ပါတယ်။သမ္မတရဲ့အသုံးစီအဆိုပြုချက်မှာမကြာခင်ငံနိုင်ငံတော်ခြေပြမင်ခွန်းနဲ့မှထက်သွင်းပြောကြားခဲ့တဲ့ပညာရေးကလေးတွေပြည်သူဆက်ရှောက်ရေးအစီအစဉ်တွေလည်းပေါက်ထက်သွင်းထားပါတယ်။
ကျူဘာသမ္မတဟောင်းဖီဒယ်ကက်စထရိုကျမ်းမာရေးမကောင်းဘူးဆိုတဲ့ခံမှန်းပြောဆိုချက်တွေထွက်နေပြီးတဲ့နောက်မှာအောက်ဂုတ်လတွေကဆိုရင်ပထမအဆုံးအကြိမ်ဖြစ်တဲ့သူ့ရဲ့ဓာတ်ပုံတွေထုတ်ပြန်လိုက်ပါတယ်။ Community Party အပေါ် Grammar သတင်းစာကတနင်္လာနေ့ထုတ်ပြန်လိုက်တဲ့ဓာတ်ပုံတွေထဲမှာအသက်88နှစ်အရွယ်ကက်စထရိုကကျောင်းသားခေါင်းဆောင်တစ်ယောက်နဲ့သူ့ရဲ့အိမ်မှာစကားပြောနေတဲ့ပုံပါပါတယ်။အဲ့ဒီပုံကိုပြီးခဲ့တဲ့လကရိုက်ကြည့်ယူထားတာလို့သတင်းစာကဆိုပါတယ်ပြီးခဲ့တဲ့လကမစ္စတာကက်စထရိုနဲ့တွေ့ခဲ့တဲ့ဘရာဇီးကျမ်းစာပညာရှင်တူကတော့ခေါင်းဆောင်ဟာပိတ်နေပေမဲ့လည်းကျမ်းမာရေးကောင်းပြီးတော့ကောင်းကောင်းစကားပြောနိုင်တယ်လို့ပြောပါတယ်ဖီဒယ်ကက်စထရိုဟာ2006ခုနှစ်မှာကျမ်းမာရေးအကြောင်းပြချက်နဲ့ညီဖြစ်သူလက်ထဲအာဏာလွှဲပြောင်းပေးခဲ့တာဖြစ်ပြီးတော့အဲ့ဒီနောက်ပိုင်းနှစ်တွေမှာတော့အများပြည်သူမြင်ကွင်းမှာထွက်တာကြီးညာချက်ထုတ်တာတွေနှဲသွားပါတယ်ရှင်
ထိတ်တန့်ရောက်တဲ့နေ့ကိုကိုအောင်လွင်ဦးနဲ့မအေးတန်နာကျော်တို့ခြေညာပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအတန်းလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုအရင်ဆုံးတင်ပြပေးပါမယ်အမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့လေးပွင့်ဆိုင်ဆွေးနွေးမှုတွေဟာဖေဖော်ဝါရီလ12ရက်နေ့နောက်ပိုင်းမှာတွေ့ဆုံတော့မှာဖြစ်တဲ့အကြောင်းတိခံပါရှင်ဒီသတင်းကိုမကြခင်မှာတင်ပြပေးပါမယ်အခုအရင်ဆုံးတော့ဒီလူခွင့်ရေးနဲ့ပတ်သက်တဲ့သတင်းဆောင်မတစ်ပုဒ်ကိုအရင်ဆုံးတင်ပြပေးချင်ပါတယ်လူခွင့်ရေးအတွက်ထုတ်ဖော်ပြောဆိုသူတွေလူခွင့်ရေးကိုကာကွယ်သူတွေနဲ့သတင်းထောက်တွေကိုမြန်မာစစ်တပ်ကချင်းချောက်တဲ့အပြုအမူတွေတိုးပြီးတော့လုံလာနေတယ်ဆိုပြီးဒီအပေါ်မှာအထူးပဲစိုးရိမ်နေကြောင်းလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ 45 Rights အဖွဲ့ကပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့လကရှမ်းပြည်နယ်မှာကချင်စေတနာဝန်ထမ်းကျောင်းဆရာမနှစ်ဦးတပ်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်လို့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုထိခိုက်နိုင်တဲ့လိုရက်တွေကိုအာဏာပိုင်တွေကလှုံ့ဆော်နေတယ်လို့လည်းဝေဖန်လိုက်ပါတယ်ဒီအကြောင်းကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်ခင်ဖြူထွေးကပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံအတွင်းပြည်ပခဒေသတွေမှာဖြစ်ပွားနေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အပြစ်ကျူးလွန်သူတွေကိုဖော်ထုတ်ရေးယူမဲ့အစားဒီလိုချိုးဖောက်မှုတွေကိုဖော်ထုတ်ဖို့ကြိုးစားသူတွေအပေါ်မှာမြန်မာစစ်တပ်ကချင်းချောက်ပြောဆိုတာတွေရှိနေတယ်လို့လူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ 45 Rights အဖွဲ့ကဝေဖန်လိုက်တာပါလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာစစ်တပ်မှာတာဝန်ရှိတယ်လို့ပြောဆိုသူတွေကိုဥပဒေအရအရေးယူမယ်ဆိုပြီးချင်းချောက်တာတွေဟာအစိုးရနဲ့စစ်တပ်ရဲ့လုံယုံလုံစင်တစ်ခုလို့ဖြစ်လာနေတယ်လို့ဆိုပြီးဒါဟာစိုးရင်စရာဖြစ်တဲ့အကြောင်း 45 Rights အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးတစ်ယောက်ဖြစ်တဲ့ Amy Smith ကပြောပါတယ
် The reason why we felt this was an important issue to pick up and bring attention to is because it's part of a worrying trend that we're starting to see in the country.
ကျမတို့အနေနဲ့ဒီကိစ္စကိုအရေးကြီးတဲ့ကိစ္စတစ်ခုဖြစ်နေအများသိအောင်ထောက်ပြရတဲ့ရည်ရွယ်ချက်ကတော့မြန်မာနိုင်ငံထဲမှာစိုးရိမ်စရာအခြေအနေတွေတွေ့လာနေရလို့ပါပဲမြန်မာစစ်တပ်ဟာသတင်းတောက်တွေလူခွင့်ရေးတွေကာကွယ်ပြောဆိုသူတွေလူခွင့်ရေးချိုးဖောက်မှုတွေကိုဖော်ထုတ်သူတွေကိုချိန်ချောက်နေပါတယ်မြန်မာစစ်တပ်အနေနဲ့ကိုယ်နဲ့သဘောထားမတူသူတိုင်းကိုလိုက်ပြီးတော့နှုတ်ပိတ်ဖို့မဖြစ်နိုင်ဘူးဆိုတာလက်ခံရပါမယ်မြန်မာနိုင်ငံမှာအပြောင်းလဲတွေတကယ်ပဲလိုလားတယ်ဆိုရင်သမ္မတရုံးအနေနဲ့လည်းပြည်သူတွေရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုကာကွယ်ပေးရပါလိမ့်မယ်
။ပြီးခဲ့တဲ့လကကချင်စစ်တပ်ဝန်ထမ်းကျောင်းဆရာမနှစ်ဦးရှမ်းပြည်နယ်ထဲမှာမတရားပြုကျင့်တပ်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်လို့အမှုမှန်ဖော်ထုတ်ဖို့ကြိုးစားသူတွေအပေါ်မှာချိန်ချောက်တာတွေရှိခဲ့တယ်လို့တိမတာခင်တုံးကလည်းဒီကချင်တိုင်းရင်းသားဥပရရှောင်းကိုသူ့ရဲ့အသက်16နှစ်အရွယ်တမိငယ်တိဆုံမှုမှာမြန်မာစစ်တပ်ကတာဝန်ရှိတယ်လို့စွပ်စွဲပြောဆိုခဲ့တဲ့အတွက်အရေးယူခံရတာတွေရှိခဲ့တယ်လို့လည်း 45 Rights အဖွဲ့ကထောက်ပြပါတယ
်။ So basically this press release concerns the death of two kitchen teachers who were killed earlier this last month in January. after their bodies were found
ဒီကနေ့ဇန်နဝါရီလကကချင်ဆီယာမနှစ်ဦးတပ်ဖြတ်ခံရတဲ့ကိစ္စနဲ့ဆက်ဆက်ပြီးတော့ကျမတို့ခုလိုမျိုးကြေညာချက်ထောက်ရတာပါ။ကျောင်းဆီယာမနှစ်ယောက်ရဲ့အလံကိုတွေ့ခဲ့ရပြီးတဲ့နောက်မှာဒေသခံတွေနဲ့လူခွင့်ရေးအဖွဲ့တွေကဒါဟာမြန်မာစစ်သားတွေကမတရားပြုကျင့်ပြီးတော့တပ်ဖြတ်ခဲ့တာလို့ဆိုပြီးတော့ဆွဆွဲပြောဆိုခဲ့ပါတယ်။ဒီဖြစ်ရပ်ကတကယ်ကိုရဲရဲစဲစဲကျူး မာစစ်တပ်ပါဝင်ပတ်သက်နေတယ်လို့ပြောဆိုသူတွေကိုလည်းအရေးယူမယ်လို့ချိန်ချောက်ခဲ့ပါတယ်
။ကချီကျောင်းဆရာမနှစ်ဦးတပ်ဖြတ်ခံရတဲ့ကိစ္စအမှုမဲ့ဖော်ထုတ်နိုင်အောင်လွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်သွားဖို့ Food Five Rights အဖွဲ့ကတောင်းဆိုတဲ့အကြောင်းလဲအမီစမစ်ကပြောပါတယ်။လက်နက်ခိုင်ပြည်ပခန့်တွေဖြစ်ပွားနေတဲ့ဒေသတွေမှာအရက်သားပြည်သူတွေအပေါ်အကြမ်းဖက်မှုတွေဟာဆက်လက်ဖြစ်ပွားနေဆဲဖြစ်ပြီးတော့အပြစ်ကျူးလွန်သူတွေကိုအာဏာပိုင်တွေကထိထိရောက်ရောက်ရေးယူခြင်းမရှိတဲ့အပြင်လူခွင့်ရေးချိုးဖောက်မှုတွေကိုဖော်ထုတ်ဖို့ကြိုးစားသူတွေအပေါ်မှာသာချိန်ချမှုတွေတိုးလာနေတယ်လို့ဆိုပြီးမြန်မာအာဏာပိုင်တွေအနေနဲ့ဒီအခြေအနေတွေကိုအမြန်ဆုံးရပ်တန့်ဖို့ Fortify Rights အဖွဲ့ကတောင်းဆိုထားပါတယ်ရှင်
မက်ခင်ဖြူထွေပြောပြပေးခဲ့တာပါရှင်အခုကတော့ចောင်းသားတွေနဲ့အလုတ်သမားတွေရဲ့တပိတ်တိုက်ပွဲတွေအကြောင်းကိုဇက်တိုက်တင်ပြပေးပါမယ်အမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့လေးပွင့်ဆိုင်ဆွေးနွေးမှုတွေဟာဖေဖော်ဝါရီလ12ရက်နေ့နောက်ပိုင်းမှာတွေ့ဆုံတော့မှာဖြစ်တဲ့အကြောင်းအစိုးရဘက်ကတစ်ဖက်သက်ရက်ရွှေဆန်းလိုက်ပြီးတဲ့နောက်မှာတော့ရန်နာထားတဲ့ចောင်းသားတွေရဲ့တပိတ်စစ်ကြောင်းကိုပြန်လည်စတင်မယ်လို့ចောင်းသားခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOE သတင်းတောင်မှအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
အမျိုးသားပညာရေးဥပဒေကိုကန့်ကွက်တပိတ်မောက်နေတဲ့ចောင်းသားလှုပ်ရှားမှုတွေဖြစ်ပြီးလေးပွင့်ဆိုင်ဆွေးနွေးဖို့အတွက်ဖေဖော်ဝါရီလ1ရက်နေ့ကစတင်ခဲ့တာပါ။အဲ့ဒီနေ့မှာပဲကြိုတင်စည်းကမ်းချက်6ချက်ကိုအခြေတင်ဆွေးနွေးခဲ့ရပြီးတဲ့နောက်နေပြည်တော်မှာဆက်လက်ကျင်းပဖို့အတွက်ဖေဖော်ဝါရီလ3ရက်နေ့ကိုအစိုးရဘက်ကပြန်လည်ချိန်ဆထားခဲ့တာပါ။ဒီကနေ့မှာတော့အစိုးရဘက်ကအချက်3ချက်ကိုပြောဆိုပြီးဆွေးနွေးပွဲကိုရက်ရွှေ့ဆိုင်လိုက်တဲ့အတွက်တိုင်းနယ်ပြည်နယ်တချို့မှာရန်နာထားတဲ့ခြိတက်တပိတ်မောက်မှုတွေကိုပြန်လည်စတင်တော့မှာဖြစ်ကြောင်းဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီရဲ့ခေါင်းဆောင်မတ်ဖြူဖြူအောင်ကဆိုပါတယ
်ဆွေးနွေးစကြောင်းတွေကိုကျွန်တော်တို့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကကိုစားမဖြစ်ဘူးဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့စူးစမ်းပြုမှုရှိမှရှိကိုကျွန်တော်တို့တပိတ်စကြောင်းတွေပြန်လည်စတင်ခြင်းပုံစံမျိုးနဲ့ကျွန်တော်တို့တက်တည်ကြမှာဖြစ်ပါတယ်ကျွန်တော်တို့ data အသီးသီးမှရှိတဲ့တပိတ်စကြောင်းတွေကပြန်လည်ပြီးတော့စတင်လှုပ်ရှားပြီးတော့ခြေချတပိတ်ကိုဆင်းရဲပြီးတော့ခြံကုန်မှုမှာအားလုံးပြန်လည်ဒီကြေအချင်းကျွားရရဲ့ကုစားပြမှုကိုထုတ်ပေါ်မှာဖြစ်ပါရှင
်ဒီလိုရွှေဆိုင်မှုနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကသတင်းထုတ်ပြန်ရမှာတော့ဆွေးနွေးတဲ့အဖွဲ့အစည်းတွေကြားမှာကြိုတင်ညှိနှိုင်းတဲ့သဘောတူညီချက်တွေရမှသာအောင်မြင်တဲ့ဆွေးနွေးပွဲတွေကျင်းပနိုင်မှာဖြစ်လို့ဖေဖော်ဝါရီလ12ရက်နေ့နောက်ပိုင်းကိုရွှေဆိုင်ထားတယ်ဆိုပြီးဖော်ပြခဲ့ပါတယ်ဒီသတင်းထုတ်ပြန်ချက်နဲ့ပတ်သက်လို့သမရယုံကတာဝန်ရှိသူတဦးကိုမေးတဲ့အခါမှာတော့တစုံတရာမှတ်ချက်ပေးဖို့ညင်းဆိုပါတယ်အစိုးရဘက်ကအချက်၃ချက်ဆွေးနွေးပြီးရက်ရှိဆိုင်မှုလုပ်ခဲ့ကြောင်းမဖြူဖြူအောင်ကတော့ဆက်ပြောသွားပါတယ်
။ဒါတော့တိုင်းနယ်နဲ့ပတ်သက်ပြီးတော့ဒီဒီခေရက်ကထုတ်လိုက်တဲ့ DNA တရေပညာချက်တစ်ခုရှိတယ်။အဲဒီပညာချက်ပေါ်မှာဥပမာပြောတာကတော့ပညာချက်ကြောင့်ပေါ့နော်။အဲနီးယာမှာဆရာရဲ့ကောင်းဆောင်မှုကပေါ့နော်။ဒါတကယ်တော့ဟိုကေကောင်းဆောင်မှုရောရှိရလားပေါ့နော်။အဲနီးယာကတကယ်ကောင်းဆောင်မှုကမရှိမလဲပေါ့နော်။အဲတော့သူတို့ကိုတိကျတဲ့အနေအချာတိကျတဲ့အဖြစ်မျိုးပေးဖို့ပြောတယ်။ဒါလို့ဒီပညာရေးတိုင်းမှောင်စစ်ကြောင်းတွေကိုအဲလက်ရှိဒီဒီလိုင်းလှုပ်ရှားမှုဥဆောင်ကော်မတီကကိုစားမဖြစ်ဘူးကိုစားပြမှုမရှိဘူးလို့ဒီသတင်းတွေကထွက်နေတယ်ဒါကြောင့်မို့အဲ့ဒီဟာရောတကယ်ကိုစားပြမှုရှိရလားဆိုတော့အနေအထားမျိုးဆိုရပါကနေကုန်ထုတ်လာတယ်ဒီရက်ပိုင်းမှာပေါ့နော်သူတို့အင်တာမအလုံးများနေတဲ့အတွက်ကြောင့်မို့လို့7ရက်နေနောက်ပိုင်းမှာသာနေစနေခွဲတွေပြန်လဲစတင်မှုသူတို့ကတစ်ဖက်တိုင်းရှိပါတယ်ဒီကိစ္စအတုံးစလုံးကလည်းသမရစီကတရိုက်တာတယ်လို့ကျွန်တော်တို့သိရတယ်
။ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNE ကကိုယ်စားလှယ်ဖြစ်တဲ့ဒေါက်တာသိန်းလွင်ကတော့မြန်မာပြည်ရဲ့ပညာရေးပြုပြင်ပြောင်းလဲမှုကိစ္စဖြစ်လို့ကျောင်းသားလှုပ်ရှားမှုကိုဆက်လက်အားပေးပြီးစုပေါင်းခေါင်းဆောင်မှုအဖြစ် NNE ရဲ့ကိုယ်စားလှယ်အဖြစ်ဆက်လုပ်သွားမှာဖြစ်ကြောင်းဆွေးနွေးပွဲပြီးပညာရေးဝန်ကြီးဌာနရှိမှပဲကျောင်းသားတွေနဲ့အတူသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။မန္တလေးမြို့ကနေခရီးရှည်ချီတက်မှုစတင်ခဲ့တဲ့ကျောင်းသားတပိတ်စစ်ကြောင်းကတော့မန္တလေးကြောက်စဲမြင်းညံတောင်သား6ရေနံကျောင်းကနေမကွေးမြို့ကိုရောက်ရှိနေပြီးလူမှုတွေရဲ့အကာအကွယ်ပေးမှုထောက်ခံမှုတွေရရှိနေတယ်ဆိုပြီးဘဂတာဥက္ကဋ္ဌကိုကျော်ကိုကိုကပြောပါတယ်
။တောင်သားအလိုခက်ခဲကြုံတွေ့ရတဲ့နေရာမှာတော့ပြည်သူတွေကဲတင်ခဲ့တာဗျာကျွန်တော်တို့အဲ့တော့ဒီမှာရောက်လာတော့မကွေးမြို့ထဲဝင်လာတဲ့ခါမှလည်းကျောင်းပေါင်းစုံကကျောင်းသားတွေအကုန်ထွက်လာတယ်စေတကသူတို့အဆရှိတွေကျောင်းလဲဝင်ရောက်ပူးပေါင်းလာတယ်ဒါအောင်မြင်တဲ့အခြေအနေတစ်ခုဖြစ်တယ်မြို့ကန်တွေအားပေးမှုကလည်းကောင်းလာတယ်ပြီးတော့မြို့ကန်တွေရဲ့သဘောကကျောင်းသားတွေအတွက်ကအပြေခံပြီးကာကွယ်ပေးမယ်ဆိုတဲ့ဂရုစကားတွေလည်းကြားရတယ
်နေပြည်တော်မှာဆွေးနွေးပွဲတက်ဖို့လာတဲ့ကျောင်းသားတွေနဲ့NNE ကကိုယ်စားလှယ်တွေတဲခုံမဲ့နေရာအလုံးကိုမှငားရမ်းဖို့အတွက်အာဏာပိုင်တွေကဖိအားပေးထားတဲ့အတွက်လမ်းပေါ်မှာပဲညှိနှိုင်းခဲ့ရကြောင်းကျောင်းသားတွေကဆိုပါတယ် ဒီကနေ့နေ့လယ်ဆွေးနွေးပွဲရနားလိုက်ရတဲ့အတွက်ထမင်းဝင်စားမဲ့ဘုန်းကြီးကျောင်းကိုလည်းရဲကားတွေကစောင့်ပြီးတော့ပိတ်ဆို့ထားခဲ့ကြောင်းဒီအတွက်ပုပ္ပါဒီဒီမြို့နယ်ကအန်အေဒီစီစဉ်ပေးတဲ့အိမ်မှာပဲထမင်းစားခဲ့ရကြောင်းအဲ့ဒီအိမ်ကိုလည်းရဲတွေကလာဝိုင်းခဲ့ကြောင်းကျောင်းသားတွေကဆိုပါတယ်ဒီနောက်ပြန်လာမှာတော့အန်အန်ဒီကအဖွဲ့ကကားနဲ့မကွေးမရောက်ရှိနေတဲ့ပြမတပိတ ရန်ကုန်ကိုဆက်လက်ချစ်တဲ့မယ်ဆိုပြီးကျောင်းသားခေါဆောင်တွေကပြောဆိုခဲ့ပြီးဒီကနေ့မှာတော့အေရီတိုင်းဘက်ကတပိတ်စစ်ကြောင်းဟာရန်ကုန်မြို့ကိုစတင်ချစ်တက်လာနေပြီဖြစ်ပါတယ်ရှင်။
ထိုင်းကျေးဇူးပြုရည်တင်ထောင်မှအေးအေးမှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တက်ဆက်ထဲမှာပဲမန္တလေးဘက်ကအလုပ်သမားတွေရဲ့တပိတ်တိုက်ပွဲအကြောင်းကိုပြောပြပေးခြင်းပါတယ်။ပုဂ္ဂလိကပိုင်းပန်တာကော်မတီကိုငှားရမ်းလဲပတ်ခွင့်ပြုထားတဲ့မန္တလေးမြို့ပလိတ်ကြီးမြင့်တဲ့အထယ်ဆက်ယုံကအလုပ်သမားတွေဟာနေ့နာတဲ့လောအားကားတွေပြန်ရာရေးဆက်ယုံပြင်မှာထိုင်တဲ့ပိတ်ဆင်နွှဲနေကြပါတယ်။မ တဲ့အတွက်ခုလိုဆက်ပြီးတော့ဆန္ဒပြရတာဖြစ်တဲ့အကြောင်းလူသမားတွေကပြောပါတယ်အပြည့်အစုံကိုတော့ကိုဇော်ဝင်းလှိုင်ကပြောပြပေးပါမယ်ရှင်
အခုအလုသမားတွေဆန္ဒပြနေကြတဲ့ပန်ဒါအထယ်လေးစက်ရုံဟာအရင်စက်မှုတီဝန်ကြီးဌာနလက်အောက်ခံပလိတ်ချင်းမြင်တဲ့အထယ်စက်ရုံဖြစ်ပါတယ်ဒီစက်ရုံကို2013ခုနှစ်ဧပြီလကစလို့အမတ်တီစက်မှုဝန်ကြီးဌာနကငှားရမ်းလိုက်တာလည်းဖြစ်ပါတယ်ဒီချင်းမြင်စက်ရုံကိုပုဂ္ဂလိကလက်ထဲလွှဲပြောင်းလိုက်ပြီးတဲ့နောက်အစိုးရဝန်ထမ်းတွေရဲ့ခန်းစားခွင့်တွေအပါအဝင်လုံအားကဆုံးရှုံးမှုတွေရှိခဲ့တဲ့အတွက်အင်းအား800ကျော်ရှိတဲ့အလုသမားတွေကအခုလိုဆန္ဒပြနေကြခြင်းဖြစ်ကြောင်းဝန်ထမ်းမိသားစုဝင်တဦးကပြောပါတယ
်ခုဟာကဝန်ကြီးဌာနကလာပြီးတော့ဒီနေ့နောက်ဆုံးဖြည့်ရတဲ့ဒီညနေပိုင်းအခြေအနေထိတိုင်အောင်ဟိုကဝန်ကြီးဌာနကဘယ်သူမှကိုလာပြီးတော့ဖြည့်ရှင်းမပေးလို့ဖြစ်နေတယ်။အခြေအနေကဘယ်လိုဖြစ်သွားလဲဆိုတော့ခင်ဗျားအဲ့ဒီဟိုကဝန်ကြီးကပဲနှစ်ပတ်အချိန်ပေးပါတယ်။ဆိုတော့ဟိုကဒီဟိုလက်လွဲယူလိုက်တဲ့ကုမ္ပဏီအတွက်ဟိုနှစ်ပတ်အချိန်ပေးပါတယ်ဆိုတဲ့ကိစ္စတွေကိုဖြည့်ရှင်းဖို့အားလုံးတရားဝင်ပေါ်လုံး officially အချိန်ပေးတာပါ။ဝန်တာဝန်ကြီးဌာနကလည်းဆုံးဖြတ်သွားတာပါ။အလုံးသမားဝင်ကြီးအလုံးသမားရဲ့ဝင်ကြီးဌာနနောက်ကျွန်တော်တို့ဒီစက်မှုဝင်ကြီးဌာနဟိုကပါဒါပေမဲ့ကျွန်တော်တို့ဝင်ကြီးတွေမဟုတ်ပါဘူးသူဝင်ကြီးတွေပါအဲ့ဒီအပေါ်မှာမနေ့ကပဲသူက notice ထွက်လာတဲ့1952ခုနှစ်လှုပ်ရှင်လုံးသမားအုပ်ကြီးရဲ့ရလုံးဝကိုဇော်ကြီးပင်ဇော်ကြီးလည်းမပေးဘောတော့လုံးဝကွယ်လည်းပြောင်းဝန်းသွင်းမပြုပါလို့ notice ထွက်လာတဲ့အခါမှာဝန်ထမ်းတွေကအဲ့ဒီဇုံးကိုဝိုင်းထားတယ်ခဗျ
အလုံးသမားတွေဘက်ကမကျေနပ်ချက်တွေကိုတောင်းဆိုဖို့မနေ့နိုဝင်ဘာလ21ရက်နေ့ကစပြီးမကြာခဏဆိုသလိုဆန္ဒပြတောင်းဆိုနေကြတာဖြစ်ပါတယ်အလုသမားတွေဘက်ကဆုံရှုံနေဆိုပြီးတောင်းဆိုနေတဲ့လူအားကနလကြော်စာပြန်လည်ရရှိရေးအတွက်စက်မှုဝန်ကြီးဌာနကတာဝန်ရှိသူတွေလာရောက်ညှိနှိုင်းပေးတဲ့အချိန်မှာပန်ဒါကုမ္ပဏီပိုင်ရှင်ဘက်ကလက်ရောပေးဖို့သဘောတူခဲ့ပေမဲ့နောက်ပိုင်းမှာအဲ့ဒီသဘောတူညီချက်ကိုလိုက်နာဆောင်ရွက်ခြင်းမရှိတဲ့အတွက်အလုသမားတွေဘက်ကဆက်လက်ဆန္ဒပြကြတာလည်းဖြစ်ပါတယ
်အဲဘယ်လောက်တည်အောင်လဲဆိုတော့ကျွန်တော်စစ်စစ်ပါအောင်ကျွန်တော်တို့ဟိုပါပေါ့နလနဲ့ဆေးရစာပါစဖို့လေကျွန်တော်တို့ဒီပြီးခဲ့တဲ့နှစ်ပတ်ကဒီဝင်ကြီးတွေကပဲဒါကတရားဝင် officially အများရှိမှာပဲထုတ်သွားတဲ့ဇူနီဝဲတစ်ခုရဲ့ရလက်အဖြေကဒါတွေကိုဖြည့်ရှင်းပေးဖို့တော့ဆုံးပေါ်တော့ဒီစက်ယုံကိုပြတ်အပ်မလားမအပ်ဘူးလားလို့လို့သမားတွေတောင်းဆိုချက်ကိုလိုက်လျောနိုင်လားမလိုက်လျောနိုင်လားဆိုတာလည်းမေးပြီးသားပါအခုမနေ့ကထုတ်လိုက်တဲ့အပေါ်မှာဘာမှအကြောင်းမပြန်မဲနဲ့ဒီ1952ခုနှစ်လှုပ်ရှင်လို့သမားအုပ်ကြီးရဒီလိုပဲရှိတယ်ဆိုပြီးတော့ခါချလိုက်တဲ့အပေါ်မှာဒီဝန်ထမ်းတွေရအဲ့ဒီဂျုံတွေကိုဟိုဝိုင်းထားပြီးတော့ထိုင်တဲ့ပိတ်ဌာနပြတဲ့ပုံစံဖြစ်တဲ့အခါမှာဒီတော့ကဲရင်ကိုလှမ်းပြီးတော့သူတို့ဖုန်းဆက်ခေါ်ပြီးတော့ဝန်ထမ်းတွေကဒီရှိုးကိုစိုးစားနေပါတယ်ဆိုပြီးတော့ဖုန်းဆက်ပြီးတော့ဟိုခေါ်လိုက်တဲ့အခါမှာအဲ့ဒါလေးကိုစက်တနာလေးတွေတော့ဖြစ်တာပေါ့ဆိုတော့ဒီအစီကယုံဖြိုခွင်းပုံစံတော့ရိုက်လာနှစ်လားတော့မရှိပါဘူး
အရင်အမတ်တစ်စက်မှုဝန်ကြီးဌာနလက်အောက်မှာရှိတုန်းကလည်းလုပ်ငန်းဝင်အခြေအနေတွေနဲ့ပတ်သက်လို့အလုပ်သမားတွေဘက်ကကျေနပ်မှုရှိခဲ့ကြတာတော့မဟုတ်ပါဘူ
း။အဲဝန်ကြီးဌာနလက်အောက်မှာတော့ကတော့ကျွန်တော်တို့ဒီစေဆိုးရရဲ့မူဝါဒအတိုင်းပဲအားလုံးကတပိတ်တန်တမိတ်ဆိုတော့အစင်မပြေလဲပြေပဲဗျာ။ဒါမှပြန်ပြီးတော့ပေါ့နော် reason နဲ့ဖြစ်ဖြစ် complaint နဲ့ဖြစ်ဖြစ်ပေါ့နော်အချက်နဲ့ဒီပဲဖြစ်ဖြစ်ထောက်ပြလို့မှမရတဲ့ဖြစ်မှာအားလုံးကဒီလိုပဲတနိုင်ငံလုံးအနေနဲ့ရည်ပြီးကြကြရတာပဲ။အခုဒီပဲကြတော့ပေါ်နေနဲ့ပေါ်နေလာပြီဆိုတော့ကြတော့အမှန်ဆိုတာကိုပြောရဲဆိုရဲလုံရဲကြိုင်လာတဲ့အခြေအနေမှာဒါတွေကမတရားမှုနဲ့တရားမှုနဲ့သွက်တွေ့ရတာပဲ
အလုသမားတွေအခုလိုဆန္ဒပြနေကြပေမဲ့လည်းနေစားအလုသမားတွေပုတ်ပြဝန်ထမ်းတွေငါပြီးဒီစက်ရုံကိုပိုင်ရှင်ကပုံမှန်လဲပတ်နေစေဖြစ်တယ်လို့သိရပါတယ်မြန်မာနိုင်ငံမှာစက်ရုံအလုယုံပေါင်း9000ဝန်းကျင်ရှိပြီးအဲ့ဒီစက်ရုံတွေမှာလုပ်နေကြတဲ့တိတ်နဲ့ချီတဲ့အလုသမားတွေဟာလည်းလူအားကအပါအဝင်အလုသမားအခွင့်အရေးပေါင်းစုံချိုးဖောက်ခံနေရတယ်လို့ လုံတမအရေးဆောင်ရွက်နေသူတွေကထောက်ပြပြောဆိုနေကြတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုဆောင်ဝင်လိုက်ပြောပြပေးခဲ့တာပါရှင်အင်္ဂါနေ့ညပိုင်းအတွက်မြန်မာဆရာသတင်းဆောင်မတွေကိုဒီမှာရပ်ပြီးတော့နိုင်ငံတကာသတင်းဆောင်မတပုတ်ကိုထုတ်လွှင့်ပေးခြင်းပါတယ်အမေရိကန်သမ္မတဘရက်အိုဘားမားအဆိုပြုတဲ့နိုင်ငံတော်ရသုံးမှန်းချေငွေစည်းရုံးအတွက်4ထရီလီယံမှာအမေရိကန်ရဲ့တန်ကင်းတမန်ကင်းလုပ်ငန်းတွေနဲ့ကမ္ဘာတစ်လွှား6ပိုင်ရဲ့အလုပ်တွေအတွက်သုံးဆွဲဖို့ဒေါ်လာတန်5000လောက်ပါပါတယ်။ဒါပေမဲ့ဒီငွေကြေးပမာဏဟာအမေရိကန်ကာကွယ်ရေးဌာနအတွက်ရထားတဲ့ဘတ်ဂျက်ငွေရဲ့10ပုံတစ်ပုံပဲရှိတာပါ။ဒီအကြောင်းနဲ့ပတ်သက်ပြီးသုံးသက်သူတွေနဲ့မေးမြန်းထားတဲ့ VOA သတင်းတောက်ရှန်နွန်ဘန်းရဲ့သတင်းလွှာကိုမတ်အေးတန်နာကျော်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
အမေရိကန်သမ္မတဘရက်အိုဘားမားအဆိုပြုတဲ့2016ရာသုံးမှန်းချေငွေစည်းရုံးစုစုပေါင်းပမာဏရဲ့တည်ရခိုင်နှုန်းကပဲတန်တမာရေးရာလုပ်ငန်းရပ်တွေနဲ့နိုင်ငံသားကိုပေးအပ်တဲ့အထောက်ပံ့တွေအတွက်ဖြစ်ပါတယ်။စီမံခန့်ခွဲမှုနဲ့အရင်းမြစ်များဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရဲ့ဝန်ကြီး Heather Higginbotham ကတော့ကမ္ဘာမှာအမေရိကန်ရဲ့ဦးဆောင်မှုအခမ်းကဏ္ဍနဲ့အားသာချက်ကိုထိန်းထားနိုင်မှုအတွက်ငွေကြေးအလုံးလောက်ဖယ်ထားဖို့လိုတယ်လို့ပြောပါတယ
် Our budget request reflects what is needed to ensure that the United States remains powerfully engaged on the myriad issues
ရေလုံးကြုံရေးကြွယ်ဝမှုနဲ့အမေရိကန်ပြည်သူတွေရဲ့စံတန်မှုအမြောက်အများကိုတတ်ရောက်မှုရှိတဲ့ကမ္ဘာရေးကိစ္စတွေမှာအမေရိကန်ပြည်အောင်စုအနေနဲ့ဆက်ပြီးအားအောင်မြင်မြင်ပါဝင်ပတ်သက်နိုင်ဖို့လိုအပ်တဲ့ငွေကြေးပမာဏကိုကျမတို့ရဲ့ budget အဆိုပြုချက်မှာတွေ့နိုင်ပါတယ်
ဒီဘတ်ဂျက်ရဲ့အများစုဟာလက်ရှိဖြစ်ပွားနေစဉ်နဲ့ပေါ်ထွက်လာနေတဲ့လုံခြုံရေးစိန်ခေါ်အခဲစမ်းမှုတွေမိဖက်နဲ့လက်တွဲဘက်နိုင်ငံတွေအတွက်ပေးရတဲ့လုံခြုံရေးဆိုင်ရာအကူအညီတွေပဋိပက္ခတွေတားဆီးရေးနျူကလ িয়ার လက်နက်မပြန့်ပွားရေးနဲ့ကမ္ဘာလုံးဆိုင်ရာငြိမ်းချမ်းရေးထိန်းလုပ်ငန်းတွေလှုပ်ဆောင်မှုအမေရိကန်အစိုးရရဲ့တန်တမာရေးနဲ့ကူညီထောက်ပံ့မှုတွေအတွက်ဖြစ်ပါတယ်။ချက်ချင်းလှုပ်ဆောင်ရမယ့်နိုင်ငံတော်လုံခြုံရေးအတွက်အရေးပေါ်လုပ်ငန်းရပ်တွေအတွက် OCO နိုင်ငံရဲ့ခြားအရေးပေါ်စီမံကိန်းရန်မုံငွေတန်း9000ထပ်ပြီးတော့တောင်းခံထားပါတယ်လို့ Ms. Higginbotham ကပဲပြောပါတယ
်။ OCO funds will support critical programs and operations in Afghanistan, Pakistan and Iraq as well as exceptional costs related to our efforts to fight ISIL
Afghanistan Pakistan and Iraq တို့ကသိအရေးကြီးတဲ့အစီအစဉ်တွေစစ်စင်ရေးတွေကိုထောက်ပံ့ပေးမှာပါ IS Islamic စစ်သွေးကြွတွေကိုတိုက်ခိုက်ရေးလုပ်ငန်းရပ်တွေနောက် Syria ပြည်ပခါကိုဖြည့်ရှင်းတဲ့နေရာတွေနဲ့ Ukraine ကိုထောက်ခံမှုပေးဖို့အတွက်မှလည်းသုံးစွဲပါမယ်
ဒီအဆိုပြုဘတ်ဂျက်ငွေဟာအရင်နှစ်ကတည်းက600ခန်းတော့ပို့တိုးပြီးတော့တောင်းထားတာလို့မစ္စဟီဂါဘော်တမ်ကပဲဆိုပါတယ်။ဒါပေမဲ့လေပြည်အောင်စုဘတ်ဂျက်မှာဒီနိုင်ငံသားရေးဌာနကိုချပေးမယ့်ငွေကကာကွယ်ရေးဌာနအတွက်တောင်းဆိုထားတဲ့ဘတ်ဂျက်ငွေပမာဏရဲ့10ပုံတစ်ပုံတောင်မရှိဘူးလို့နိုင်ငံသားဆက်ဆံရေးကောင်စီရဲ့အကြီးတန်းပညာရှင်ဂျင်နီဖာဟဲရစ်ကဆိုပါတယ်။ဒီအချိုးကိန်းကကမ္ဘာမှာကြုံနေရတဲ့အနေအထား၊စိန်ခေါ်မှုတွေနဲ့မပြတာဘူးလို့လည်းသူကသုံးသပ်ပါတယ
်။ It's not clear to me that the greatest challenges the US faces today are predominantly military in nature and so
လက်ရှိကမ္ဘာမှာအမေရိကန်ရင်ဆိုင်နေရတဲ့ခက်ခဲဆုံးစိန်ခေါ်အကဲစားမှုတွေကအထူးကစီးရင်နဲ့တက်ဆိုင်နေရလားဆိုတာကျွန်မမကျင်းသေးပါဘူးအမေရိကန်ကသူများတွေထက်အများကြီးပိုသားနေတဲ့စစ်ဘက်ရေးရာမှာငွေကို90ရာခိုင်နှုန်းပို့ပေးထားတာကအကောင်းဆုံးရင်းနှီးမြှုပ်နှံမှုဖြစ်မယ်မချင်ပါဘူး
အာဖဂန်နစ္စတန်၊ဆီးရီးယား၊ Iran နဲ့တခြားဒေသတွေမှာအကြမ်းဖက်မှုကြောင့်ပေါ်ပေါက်နေတဲ့ပြဿနာတွေကိုစစ်ရေးတစ်ခုတည်းနဲ့ဖြေရှင်းလို့မရဘူးလို့သမ္မတအိုဘားမားကပြောထားတာပါ။ဒါမျက်လည်းဒါတွေကိုဖြေရှင်းဖို့ကလည်းနိုင်ငံသားရေးဌာနကိုအတုံးစီတိုးပေးရုံနဲ့မပြေလည်နိုင်ဘူးလို့ Ms. Harris ကသတိပေးပါတယ်။အစစ်စစ်လှုပ်ယူရတဲ့ကြိုးညီစနစ်အတားအဆီးတွေလက်ထောက်နဲ့ဆက်ဆံရေးမပြေလည်တဲ့အနေအထားတွေရဲ့ကြောင့်အရင်ကလည်းအခွင့်အရေးကောင်းတွေကိုလက်လွတ်ခဲ့ရတာရှိတယ်လို့သူကအဆိုပါတယ
် The flexibilities that go into these budgets in terms of how the State Department or how DOD is allowed to use this money as being
ချပေးတဲ့ budget ငွေကိုနိုင်ငံခြားရေးဌာနတို့ကကွယ်ရေးဌာနတို့သုံးစွဲရမှာဘလောက်ထိပြုတ်နိုင်ပြင်နိုင်လုပ်ပြီးသုံးစွဲနိုင်မလဲဆိုတာက budget ငွေဘလောက်ချပေးတယ်လဲဆိုတာထက်ပိုပြီးအရေးကြီးပါတယ်
နိုင်ငံသားဆက်ဆံရေးကောင်စီရဲ့အကြီးအကဲပညာရှင် Jennifer Harris ပြောသွားတာပါ Republican ဦးဆောင်တဲ့လွှတ်တော်မှာဒီဘတ်ဂျက်နဲ့ပတ်သက်ပြီးတော့မဲခွဲဆုံးဖြတ်ရမှာဖြစ်ပြီးတော့သမ္မတ Obama အနေနဲ့တော့သူ့ရဲ့အဆိုပြုဘတ်ဂျက်နဲ့ပတ်သက်ပြီးတော့အချက်အလက်တော်တော်များများမှာပြင်းပြင်းထန်ထန်စန့်ကျင်ကန့်ကွက်မှုတွေနဲ့ကြုံရမယ်လို့ခန့်မှန်းရပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOE မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတော့အင်္ဂါနေ့ညပိုင်းဓာတ်ရက်လေးလိုက်အစီအစဉ်ကိုဆွေးနွေးချရအောင်ပါရှင်။အခုရင်ဆုံးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုတင်ပြပေးပါမယ်။ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ထားပါတယ်ရှင်။
ဒီလနေ့ကပဲသမ္မတဥပမာက2016ခုနှစ်အတွက်ဆိုပြထားတဲ့ဗဟုအစိုးရ၃စိတ်မူကြမ်းကိုချပြခဲ့ပါတယ်။ဒီဗန္ဓယေ၃စိတ်ဆိုပြချက်ဟာဒီမိုကရက်ပါတီနဲ့လွှတ်တော်နေရာစလုံးကိုလွန်မိုးထားတဲ့ရီပါဘလီကန်ကြားအကြီးအကျယ်ကွဲလွဲချက်တွေရှိလာနိုင်တယ်လို့အချိန်ကြာရှည်စွာငြင်းကုန်ဆွေးနွေးဖို့အစပြုလိုက်တာလည်းဖြစ်တဲ့အကြောင်း VOA သတင်းတောက်မိုက်ကယ်ဘိုးမန်ကသတင်းပေးပို့ထားပါတယ်။ဗဟုအစိုးရ၃စိတ်နဲ့ပတ်သက်လို့သတင်းကောင်းတစ်ခုကတော့အ၃စိတ်လုံငွေပြမှုတွေကပြီးခဲ့တဲ့နှစ်ပိုင်းတွင်လည်းစာရင်50ရာခိုင်နှုန်းကျော်လျော့နေသွားခဲ့တာပါအမေရိကန်ပြည်ထောင်စုရဲ့ထိုးတက်လာတဲ့ဗန္ဓယေးအခြေအနေကြောင့်အရင်နှစ်တွေကနဲ့မတူတော့ဘဲပြည်တွင်းလိုအပ်ချက်တွေကိုအာရုံစိုက်ခွင့်ရလာပြီဆိုပြီးသမ္မတဥပမာကပြောဆိုထားတာပါ
Middle class economics means helping working families
ပထမဆုံးလူလာတန်းစားတွေရဲ့စီးပွားရေးကောင်းဖို့ဆိုတာကိုပြောရရင်အလုပ်လုပ်နေတဲ့မိသားစုတွေအတွက်လုံခြုံမှုပိုပြီးပေးနိုင်ဖို့လိုတယ်ဆိုတာပြောရပါလိမ့်မယ်ကလေးငယ်တွေဆောင်ရှောက်ရေးနောက်ကောလိပ်ထားနိုင်ဖို့ကျန်းမာရေးဆောင်ရှောက်မှုOA ပင်စင်အထောက်ပံ့ကျွန်တော်ရဲ့အသုံးစရိတ်အဆိုပြုချက်ကဒီကိစ္စတွေအားလုံးကိုဖြည့်ဆည်းပေးမှာပါအလုပ်လုပ်တဲ့မိသားစုတွေစီကအခွင့်အရေးရှော့ကောက်ဖို့နဲ့နှစ်စဉ်သူတို့အိတ်ကတ်ထဲကိုဒေါ်လာထောင်နဲ့ချီပြန်ထည့်ပေးနိုင်ဖို့ဖြစ်ပါတယ
်အစိုးရအသုံးစရိတ်တွေကိုနေရာတိုင်းနှီးပါရှော့ချခဲ့တဲ့အတွက်အမေရိကန်စစ်တပ်အတွက်စီးရေးပြင်ဆင်မှုတွေကလည်းအီဘိုလာရောဂါတိုက်ဖျက်ရေးလို့ကဏ္ဍတိုင်းပေါ်မှာရိုက်ခတ်မှုတွေရှိခဲ့ပါတယ်အခုသမ္မတရဲ့ဗန္ဓယေးအဆိုပြုချက်ကဒီလိုအသုံးစရိတ်ဖျက်တော့ဓာရီကိုဆက်မလုပ်ဖို့အဆိုပြုထားတာဖြစ်ပါတယ်။ဒါမှလည်းအမေရိကန်အစိုးရဗန္ဓယေးအသုံးစရိတ်လာလာအားလုံးချောမွေ့ကောင်းမွန်နေတာတော့မဟုတ်သေးပါဘူး။အသုံးစရိတ်လုံငွေပြမှုတိုင်းမှာတေးသည့်ဖြစ်စေကြီးစီဖြစ်စေအမေရိကန်ပြည်ထောင်စုရဲ့အမျိုးသားချွေးမီတန်ပေါင်း18တန်းကိုလက်ရှိနေထားတဲ့ထပ်တိုးအောင်လုပ်သလိုဖြစ်နေပါတယ်။ Republican ထက်လွတ်တော်အမတ် John Cornyn ဆိုရင်သမ္မတဥပမာရဲ့အသုံးစရိတ်ဆိုပြုချက်ကစိတ်မမီတော့ဘူးဆိုပြီးတော့အခုလိုဝေဖန်ပါတယ်။
I'm concerned that the budget will be loaded with more taxes.
ကျွန်တော်ဆိုရင်တော့အစိုးရအသုံးစရိတ်ကြောင့်အခွန်တွေပိုပြီးတိုးမယ်။သုံးဆွဲတာတွေပိုများလာပြီးတော့ကျွေးမီထပ်တို့လာပါဘူး။ဒါကတိုင်းပြည်ရေရှည်တည်တံ့မှုအထောက်အကူပြုမဲ့လမ်းကြောင်းတစ်ခုမဟုတ်ပါဘူး။ကျွန်တော်တို့ကကိုယ်မှရှိတာတွေပိုပြီးတိုးနေကြတော့မှာပဲ
။ Congress လွှတ်တော်အတွင်းမှာရှိတဲ့ committee တွေအနေနဲ့လည်း Republican တွေဘက်ကဗန္ဓယေးဆိုင်ရာဦးစားပေးချက်တွေကိုထင်ရတဲ့အသုံးစရိတ်ဆိုပြုချက်တွေကိုရေးဆွဲပါလိမ့်မယ်။ဒီရဲအသုံးစိတ်တွေကိုချော့ချပြီးစီးပွားရေးလုပ်ငန်းရှင်တွေကိုအခွန်တွေလျှော့ပေးမဲ့အကျိုးခံစားခွင့်တွေပေးဖို့ဆိုတာတွေပါဝင်ပါတယ်။ဒါ ਈ ပဲလေတတိပုဂ္ဂလအထက်လွှတ်တော်အမတ်တယောက်ဖြစ်တဲ့ဘာနီဆန်ဒါစ်ကတော့ Republican တွေဘက်ကထုတ်ပြောနေတဲ့အသုံးစိတ်လုံငွေပြမှုနဲ့ကျွေးမီပြဿနာဆိုရင်ကျဲဗန္ဓယေးချိန်ဝင်ရှာမကြီးများမှုဆိုတာတွေကပြီးခဲ့တဲ့နှစ်ပိုင်းအတွင်းသူတို့ရဲ့ပြောဆိုချက်တွေနဲ့ကွဲလွဲနေတယ်လို့ဝေဖန်ပါတယ
်။ By saying I am delighted that some of my
အသုံးစရိတ်လုံငွေပြမှုနဲ့အမျိုးသားချွေးမီကိစ္စမှာကျွန်တော်မိတ်ဆွေ Republican တို့ချို့အကြီးအကျယ်စိုးရိမ်နေကြအောင်ပြောလာတာတွေပေါ့ကျင်းတဲ့သဘောကျမိပါတယ်ဒါမဲ့မေးချင်တာကပြီးခဲ့တဲ့နှစ်ပေါင်းများစွာ IRS စစ်ပွဲကိုဆင်နွှဲခဲ့တဲ့အချိန်ဒီစစ်ပွဲအတွက်ပေးရမှာတွေမိနေခဲ့တဲ့အချိန်ကသူတို့ဘယ်မှာရောက်နေတယ်လဲဆိုတာပါ
အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရ Congress လွှတ်တော်အနေနဲ့အခွန်ကောက်ခံရေးနဲ့အသုံးစရိတ်ဆန်ရဥပဒေတွေကိုအတည်ပြုခွင့်ရှိပါတယ်ဒါပေမဲ့လည်းဒီဥပဒေတွေကိုသမ္မတကလက်မှတ်ရေးထိုးမှအတည်ဖြစ်ပြီးသမ္မတဘက်ကဗီဒိုအာဏာနဲ့ပယ်ချခွင့်လည်းရှိပါတယ်။ဒါကြောင့်လည်းလက်ရှိအစိုးရသုံးစိတ်တည်တံ့ကုံဆိုးတော့မယ်။လာမယ့်စက်တင်ဘာလကိုပြောခင်မှာအစိုးရလုပ်ငန်းတွေဆက်ပြီးလည်ပတ်ဖို့ဆိုရင်အစိုးရနဲ့လွှတ်တော်ကြားသဘောတူညီချက်ရဖို့လိုအပ်ကြောင်းပါခင်ဗျာ။
ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုကတော့ကိုဇော်ဝင်းလိုက်စီစဉ်ပြီးထုတ်လုပ်သူမက်ခင်ဖြူထွေးနဲ့အတူတင်ဆက်မယ်။အင်္ဂါနေ့ညချမ်းထိုက်ရိုက်လေးလိုက်အစီအစဉ်ကိုစကြရအောင်ပါရှင်။
င်္ဂလာပါခင်ဗျာ VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာနိုင်ငံမှာလက်ရှိရောင်းချနေတဲ့တောက်ရည်တန်းတွေမှာအများပြည်သူတောက်သုံးဖို့မသင့်တဲ့ဗက်တီးရီးယားတွေပါဝင်နေတာကိုတွေ့ရတဲ့အကြောင်းအခုလအစောပိုင်းကသတင်းတွေထွက်ခရတဲ့ပတ်သက်ပြီးတော့သရရှင်တွေရောကိုယ်စိတ်ထဲမှာမတန်မှုလို့ချင်းတဲ့ရည်တွေကိုတောက်သုံးမိကြသလားဆိုတာအပါအဝင်ရည်တန်မှုနဲ့ဆိုင်တဲ့မိမိတို့ရဲ့အတွေ့အကြုံတွေကိုဆွေးနွေးကြဖို့ဖြစ်ပါတယ်ဒီကနေ့ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူတွေထဲမှာတော့စားသုံးသူအခွင့်အရေးတွေကိုလှုပ်ရှားဆောင်ရွက်နေကြတဲ့အဖွဲ့အစည်းတွေကတာဝန်ရှိသူတွေနောက်စားသုံးသူတွေကိုကျွန်တော်တို့ဖိတ်ခေါ်ထားပါတယ် FDA ကတာဝန်ရှိသူတွေကိုပါဝင်ဆွေးနွေးပေးဖို့ကျွန်တော်တို့ဘက်ကဖိတ်ခေါ်ခဲ့ပေမဲ့လည်းအခြေအနေအကြောင်းကြောင့်သူတို့အနေနဲ့ပါဝင်ဆွေးနွေးလို့မရနိုင်တဲ့အကြောင်းကျွန်တော်တို့ထံကိုအကြောင်းပြန်ခဲ့ပါတယ်။ဒါကြောင့် FDA အစားအသောက်နဲ့ဆေးဝါးကုကေဦးစီးဌာနကအစားအသောက်ဆိုင်ရာညွှန်ကြားမှုဒေါက်တာဇော်ထွန်းကနေအဲ့ဒီရေတံဘူးတွေထဲမှာဘက်တီးရီးယားပိုးတွေပါတယ်ဆိုတာဟာ FDA ကထုတ်ပြန်တာမဟုတ်ပါဘူးလို့ဖြေရှင်းချက်ပေးထားတဲ့အတန်းနဲ့ကျွန်တော်တို့ဒီကနေ့ဆွေးနွေးပွဲကိုအရင်စကြပါမယ်။အဲ့ဒါကကျွန်တ
ော် FDA လို့တာမဟုတ်ပါဘူးခင်ဗျ။FDA လို့တာမဟုတ်ပါဘူး။ကျွန်တော်တို့ဒီဆေးဝါးပညာဆေးဝါးဆိုင်ရာနည်းပညာတက်တဲ့ရဲ့မဟာဘွန်းလုံးတင်နန်းသူတယောက်ကအခုရဲ့ဘွန်းလုံးစာရန်တဲ့2012ခုနှစ်ကဝါဒီလုတ်သွားတဲ့ဟာကိုကျွန်တော်ရဲ့သူရဲ့ကနာမီတာထဲမှာစာရန်ဖတ်သွားတာပါကျွန်တော်အက်ဒီရလုတ်တယ်လုတ်တယ်ဆိုပြီးမီဒီယာမှာအဲ့လိုဖြစ်သွားပါတော့နော်ငယ်ငယ်အက်ဒီရလုတ်ခဲ့တာမဟုတ်ပါဘူးအဲ့တော့သူကလည်းသူရဲ့ဘွန်းလုံးဒီမာစာဘွန်းလုံးစာရန်လုတ်တာဖြစ်တဲ့ကြောင့်မလို့ဒါဒီသူရဲ့ကနာရဲ့သဘောသွားရသူလည်းကျွန်တော်တို့ဒီဟာဘာ brand နေဆိုတာကျွန်တော်တို့မသိဘူးပေါ့နော်မသိဘူးဆိုကျွန်တော်တို့မသိဘူးပေါ့ဒါတော့သူရဲ့ကနာတဲ့သူရဲ့ဘွန်းလုံးစာရန်တဲ့လောက်သွားရဲ့သူပြည်ကနာပိုင်းဆက်ဆက်ပေါ့ဟိုဘွန်းလုံးမဟာဘွန်းလုံးကျောင်းသူကြောက်လောက်တဲ့စာရန်2012ကပါကြာပါပြီ2012ဆွေလပိုင်းကလောက်တဲ့ဟာပါအခုမှဒီသူပြည်ကနာညီတာကဒီနေ့လောက်တဲ့သူပြည်ကနာညီတာကမှသူကဒီသူ့ရဲ့စာရန်ကိုပြင်သွင်းလို့ဟိုဒီမီဒီယာကသိရသဘောပါပဲဟုတ်ကဲ
့ဟုတ်ကဲ့ဆရာနည်းနည်းဈေးကြီးတဲ့ brand name နေဆိုလို့ရှိရင်တော့စိတ်ချရတယ်တချို့ဒီဟောပေါ်တိတ်ပြီးတော့လူမသိတဲ့ဟိုနာမည်မကြီးတဲ့ brand name နေဆိုလို့ရှိရင်စိတ်မချရဘူးအဲ့ဒီရေတွေကမတန်မှုဆိုပြီးပြောကြတာတွေရှိတယ်ဆရာဟိုတခြားကိစ္စတွေဆရာတို့လုပ်နေတာအပါအဝင်ပေါ့ဒီရေတန်မှုကိစ္စနဲ့ပတ်သက်လို့ FDA အနေနဲ့အဲ့လိုမျိုးသတင်းတွေထွက်တယ်ကြားရတယ်ဆိုရင်အဲ့လိုမျိုး live စုံစမ်းတာတွေပါတယ်ရှိသလားဆရာ
ရှိပါတယ်အခုပြောတဲ့ကိစ္စကလည်းအထက်ရောက်မှန်ပါတယ်အခုဒီရေပြောတဲ့ကိစ္စလည်းအထက်ရောက်မှန်ပါတယ်ဒီတော့ကျွန်တော်တို့ကကျွန်တော်တို့ကတောင်းရှိတဲ့ဖွဲ့စည်းတော့ဒါဟိုတော့ကျွန်တော်တို့ကကြီးကြတာပေါ့နော်ခုနကပြောတဲ့သုတေသနစာရန်နဲ့တော့ကျွန်တော်တို့ကဟိုတိုက်ရိုက်ဟိုကန်တွယ်လို့မရဘူး။ဘာလို့လဲဆိုတော့ကြာအဲ့ဒါကြာလိုက်ကြပြီ။အဲ့ဒီတော့ brand တွေကကြီးခဲ့မယ်ဆိုရင်တော့မှအခုချိန်မှာကန်တွယ်မယ်ဆိုရင်တော့မှဒါဟိုဆိုတော့ဟိုတိုက်ရိုက်ကြီး apply လုပ်လို့မရဘူးပေါ့နော်အဲ့လိုပဲပြောရမယ်။ဒါကဖြစ်ကြလာအပြင်3နှစ်လောက်ချားသွားပြီဖြစ်တယ်ကွာ။ဒါပေမဲ့ကျွန်တော်တို့အခုလုပ်နေတဲ့ဟာတွေပတ်သက်လို့လည်းပြောတဲ့ကိစ္စမျိုးကရှိပါတယ်။အော်ရှိတယ်ဒါကိုကျွန်တော်တို့ကစဉ်းစားမှုတွေကြီးကြတာပေါ့နော်အဲ့ဒီနဲ့ပတ်သက်လို့လည်းကျွန်တော်တို့ရဲ့လုံဆောင်ချက်ပတ်သက်ပေါ့ခုနကပြောတဲ့ဟိုသုတေသနညီလာခံမှာစာတိုင်းပြင်သွင်းသူရဲ့လုံဆောင်ချက်နဲ့မပတ်သက်ဘဲနဲ့ကျွန်တော်တို့ဘက်ကလုံဆောင်ထားတဲ့ဒီတောက်ရီကနေရည်သွေးဆိုင်ဆိုင်မျိုးမပြေဝလို့စိတ်မချရဘူးဆိုတော့ဟိုတောက်ရီကနေလည်းကျွန်တော်အများကြီးလူပြီးအောင်ပြင်ညာဖို့အတွက်ကိုကျွန်တော်ကဆင်ရည်ဝင်ကြီးဌာနကိုကျွန်တော်တို့ဟိုပေးပို့ထားပါတယ်ဟိုကျွန်တော်ပေးပို့ထားတာဆိုရင်လည်းပြောမှာဆိုစံပတ်လောက်တော့ရှိပြီဆင်ရည်ဝင်ကြီးဌာနဟိုထုတ်ပြန်မပေးသေးရပါတော့ကျွန်တော်တို့ government ဒီ online ရေးချင်တဲ့ဘောကလည်းဒီ government media နဲ့အရင်ထုတ်ပြန်ပြီးတော့မှဒီဟိုဒါ public media ကိုထုတ်ပြန်ပြီးတော့သဘောရှိရကြတော့ဒီကျွန်တော်တို့ဒီ government social media ကထုတ်ပြန်ပြီးတဲ့ရက်ကိုကျွန်တော်တို့ကစောင့်နေတယ်ဒါဟုတ်တော့ထုတ်ပြန်ပြီးလို့ဆိုကျွန်တော်တို့တော့ပြန်ကြရေးဦးဌာနကိုကျွန်တော်တို့ကဖိတ်ပို့ထားပြီးသားဖြစ်ပါတယ်
ဟုတ်ကဲ့ဆရာဆိုတော့ဆရာတို့အဲ့ဒီပို့ထားတဲ့စီးနှံမှာဆိုလို့ရှိရင်အဲ့လိုမျိုးစံချိန်စံညမမီတဲ့ brand name တွေပါမလားဆရာတပေါ်ဘယ်ကုမ္ပဏီ
ပဲပါတာပေါ့ပါတာပေါ့ကျွန်တော်တို့ကဒါဒီဟုတ်တာပါတာပေါ့ဒါဆိုကျွန်တော်တို့ကအများပြည်သူသိအောင်ကျွန်တော်တို့ကဟိုဒါပြန်ကြားပေးရတာဆိုတော့အများပြည်သူက brand name ပါမှသာလို့ပြောပါဆိုဒါမှကျွန်တော်ကြီးညာကအများပြည်သူနားလေလွယ်မဲ့ကိစ္စမျိုးပဲကြီးညာမှာပေါ့ကျွန်တော်တို့ခုနကပြောသိပ္ပံကြီးကဟိုကျွန်တော်တို့ဟိုဟာတွေသကလုံးတွေပေါ့နော်ကြီးညာဆိုင်ရဲ့သကလုံးတွေသွားသုံးနေလို့လည်းအများပြည်သူဒီတော့ကရုပ်ပြနားလေကိုဖြည့်ဖြည့်ရှိမှာပေါ့ကျွန်တော်တို့ကတော့အများပြည်သူကိုကွန်မြူနီကေးလုပ်တဲ့အချိန်မှာအများပြည်သူနားလေလေတကယ်လုံးတုံးနေဒါဆိုရင်ကျွန်တော်က brand name တွေပါဖြည့်ပြီးတော့ပြညာပေးဖို့ကျွန်တော်တို့ကဒါကတော့ကျွန်တော်တို့ဌာနအနေနဲ့လုပ်ဆောင်တဲ့တိုင်းဌာနနဲ့ဒါကတော့ကျွန်တော်တို့ကလုပ်နေတယ
်ဟုတ်ကဲ့ဒါကတော့ဒီ FDA ကအစားအသောက်ညွှန်ကြားမှုဒေါက်တာထွန်းစောကနေပြီးတော့ကျွန်တော်တို့မေးတဲ့မေးခွန်းတွေအပေါ်ပြန်ပြီးတော့ဒီရေတံမှုနဲ့ပတ်သက်ပြီးတော့တုံ့ပြန်ပြောဆိုသွားတာဖြစ်ပါတယ်။ဆိုတော့ကျွန်တော်တို့ဟိုဆွေးနွေးကြမဲ့သောရရှင်တွေကိုလိလိုက်ပေါ်မှာဖိတ်ခေါ်ခဲ့မှာပထမဆုံးဒီသောရရှင်တွေကအီးမေးလ်နဲ့ဝင်ရောက်ဆွေးနွေးထားတဲ့စာတွေကိုလည်းကျွန်တော်အရင်ဖတ်ပြခြင်းပါတယ်ခင်ဗျ။အမတင်မီထားရေးဖတ်ပြပေးပါဦ
း။ဟုတ်ကဲ့ပါရှင်။အခုစာကတော့ဥလာထွန်းတကုံမျိုးတစ်ကရေးထားတာပါ။လွန်ခဲ့တဲ့1998ခုနှစ်ကထင်ပါတယ်ရုပ်ရှင်စင်ရတုသဘင်မိုက်တာခွင်းမှာကျင်းပစဉ်ကရေတန်းဆက်ပေါင်းခံစနစ်ရန်ကုန်မြင့်က
ရန်ကုန်မြစ်ကရှိကိုဘက်ကယူဘွိုင်းလီစနစ်နဲ့ဂျိုပေါန့်ခန်တဲ့စနစ်သုံးတဲ့ Australia Origin ဆက်ကိုပြခဲ့ပူပါတယ်ဆက်ကထွက်တဲ့ရေကိုတောက်ပြ TDS ပျော်ဝင်အမှုန်တိုင်းပြပေါ့အဲ့ဒါအမှမထင်ထွေးလိုက်တာက TDS 0 ရေကိုပလတ်စတစ်တောက်ရေခွက်ထဲချက်ပြီးဗီဒီယိုပြတဲ့ TV ပေါ်တင်ထားမိတာနင်းနေကြတော့ယူပြီးတော့ TDS ပြန်တိုင်းပြလိုက်တာ TDS 60လောက်ဖြစ်နေတယ်ဒါနဲ့ဖန်ခွက်တစ်လုံးထပ်ယူပြီးပြရတာပေါ့နောက်ခွက်နှလုံးစလုံးပြန်တင်ပြီးနင်းနေကြတော့ပြန်တိုင်းကြည့်တာပလတ်စတစ်ခွက်မှာ TDS ဆက်တက်နေပြီးဖန်ခွက်ကတော့လုံးဝမပြောင်းလဲတာတွေ့လိုက်ရတယ်အဲ့ဒါကိုအင်တာနက်မှာရှာကြည့်တော့ PVC ခွက်အပြင်ဘက်ကို UV နေပူတဲ့ထရင်အထဲဘက်ကနေကာစီနိုဂျင်ထွက်ပြီးတော့ကင်ဆာဖြစ်စေနိုင်တယ်လို့သိခဲ့ရတယ်အဲ့ဒီအချိန်ကရေသံဘူးတွေ PVC အပေါ့စားထွက်နေပြီးနိုင်ငံခြားသားတွေအတွက်ထိုင်းကရေသံဘူးလေးတွေ PET ဘူးအကြီးအပေါ့တွင်းနေရတာလဲသတိထားမိသွားတယ်ကျွန်တော်တို့အနေနဲ့ရေသံဘူးမသုံးပါဘူးအဲ့တုန်းကသတင်းစာတွေထည့်ဘူးပါတယ်နောက်တော့လဲ PET ဘူးတွေပေါ်လာတယ် PVC တွေလည်းပြောင်းမသွားပါဘူးအစိုးရထုတ်စွန်းအုပ်ဒစိမ့်ဘူးတွေက PVC တွေပေါ့အခုတော့ PET ဘူးအကြီးအသေးတွေရော40လီတာဘူးကြီးတွေဖြစ်ကုန်ပေမဲ့ PVC ဘူးတွေအနည်းငယ်ကျန်နေသေးတယ်လို့40လီတာ PVC ဘူးကြီးတွေကတော့တွင်ကျယ်နေတော့မှပဲအများဆုံးဈေးတွေကားဂိတ်တွေဆိုင်နေတဲ့ရေချမ်းစင်မှာအများအသုံးများနေပါတယ်နေပူလဲနေရာမရွှေ့သလိုအမိုးဖွင့် truck ကားကြီးတွေနဲ့နေပူခံပြီးလိုက်ပို့နေတာတွေလည်းတွေ့ရပါတယ်အခုရေသံမှုတချို့မှာဘက်တီးရီးယားပိုးတွေ့တဲ့သတင်းတွေတွေ့ပါတယ်ဒါပေမဲ့ဘယ်ဘူးမျိုးဘယ်ဒစိမ့်တွေဆိုတာလည်းမသိရသလိုဘလိုတားဆီးအေးယူတယ်ဆိုတာလုံးဝမသိရပါဘူးဘက်တီးရီးယားပိုးက one shot one ပြတ်တာလောက်ဖြစ်နိုင်ပေမဲ့ PVC ကတော့ UV နဲ့ထိုးပြီးထွက်လာတဲ့အင်မတန်ကြောက်စရာကောင်းတဲ့ကင်ဆာရောဂါကိုဖြစ်စေမှာပါဘလောက်ချာပြီးဘလောက်ပမာဏဆိုရင်ဘယ်အချိန်မှဘာကင်ဆာတွေဖြစ်လာနိုင်တယ်ဆိုတာကတော့ကျွန်တော်ဒီမှာအဝေးကြီးလိုပါသေးတယ်ကျွန်တော်တို့လက်လန်းမိတဲ့လောက်မိတ်ဆွေတွေကိုပြောတာတော့ရှိပါတယ်တွေ့တဲ့နေရာတိုင်းမှာပြောဖို့ကတော့မလွယ်ပါဘူးအခုစကားဝိုင်းကနေရေနံဘူးတွေကိုဘက်တီးရီးယားပိုးတာမှာပဲဘူးတွေခွက်တည်အကြောင်းဗာပြောပြပေးစီခြင်းပါတယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့မသိရင်ထားကျေးဇူးတင်ပါတယ်အဲ့ဒါကတော့ဥလာထွန်တကုံမျိုးတက်ကဆွနေတော့တာပါဒီတော့ကျွန်တော်ဆွနေမဲ့သူတွေလက်လန်းမဖိတ်ခေါ်ခင်နောက်စာတစောင်းကိုကျွန်တော်ခမျက်ပြန်လေးဖတ်ပြခြင်းပါတယ်ဒါကတော့ကိုကျော်မင်းဦးရန်ကုန်မြို့ကနေဝင်ရောက်ဆွနေထားတာဖြစ်ပါတယ်တောက်ရည်တန်မတန့်ရှင်းတဲ့ကိစ္စရေထဲမှာဘက်တီးရီးယားတွေပါတဲ့ကိစ္စတွေကိုဆွေးနွေးကြမယ်ဆိုရင်တဲ့သူ့အနေနဲ့ဝင်ရောက်ဆွေးနွေးချင်တာကတော့ဘက်တီးရီးယားတွေဆိုးတဲ့အဆန်ဘက်တီးရီးယားတွေလည်းဆိုးတဲ့အဆန်နဲ့အစိတ်တင်မှုတန်တရားရှိနေတဲ့အေအော်ဒီတိုင်းဘုတ်ကလေးမြို့နယ်ငါးကွက်ကျေးရွာမှာကြုံခဲ့ရတဲ့အတွေ့အကြုံလေးပါတဲ့ရွာအတွက် INGO အဖွဲ့အစည်းတစ်ခုကနေစစ်ရေးတွင်တူးပေးပါတယ်တဲ့ရေထဲမှာခဲမုံလိုလိုငွေမုံလိုလိုတွေပါနေလို့အဖွဲ့အစည်းကြီးရဲ့တာဝန်ရှိသူတွေကအဆန်နဲ့လို့ခေါ်တဲ့လူကိုအန်တရပြုစေလောက်တဲ့ဓာတ်ပါမပါစစ်စစ်ပေးဖို့နိုင်ငံတော်ကိုတောင်းဆိုခဲ့ပေမဲ့စစ်စစ်ပေးခဲ့ခြင်းမရှိတဲ့အကြောင်းနောက်အဲ့ဒီ ING အဖွဲ့အစည်းကပဲဒီတည်ယူပို့ဆောင်ရေးအစားအဟာရနေနဲ့ကူညီပံ့ပိုးပေးဖို့ပြောပေမဲ့လည်းအစိုးရဘက်ကနေတုံ့ပြန်မှုမရှိခဲ့ပါဘူးတဲ့ဒါကြောင့်အဲ့ဒီလိုမျိုးဆိုးဝါးတဲ့အခြေအနေတွေရှိခဲ့တာတော့မှမရှိလို့ရှိဟိုနိုင်ငံတော်အစိုးရကလှုပ်ဆောင်ခဲ့ခြင်းမရှိလို့ရှိလို့ရှင်အခုလိုဗတီးရီးယားလောက်ကတော့လှုပ်ပါမလားဆိုတာကိုသူကဝင်ရောက်ဆွေးနွေးထားတာဖြစ်ပါတယ်ဆိုတော့ဟိုဆွေးနွေးခဲ့ကြတဲ့အကြောင်းအရာတွေထဲမှာတော့ဟိုအများကြီးပါပဲနောက် FDA ကအရာရှိပြောသွားတာတွေလည်းပါပါတယ်ကျွန်တော်ပထမဆုံးတော့လေလိုက်ပေါ်ကိုစားသုံးသူကဝေးအတင်းကဥပအုတ်ခိုင်ကိုဖိတ်ခေါ်ခြင်းပါခင်ဗျာဥပအုတ်ခိုင်ရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါတယ
်ဟုတ်ကဲ့ဥပအုတ်ခိုင်ဆိုတော့ FDA ကအရာရှိဟိုတို့ဒီဟိုရေတံပူတွေထဲမှာဗတ်တီးရီးယားပါတဲ့ကိစ္စနဲ့ပတ်သက်ပြီးတုံ့ပြန်သွားတာလဲကြားမှာပေါ့ဆိုတော့သူတို့ပြောတာကတော့ FDA ကဒီသတင်းကိုထုတ်ပြန်တာမဟုတ်ပါဘူးဒီစာတမ်းရေးတဲ့သူကသာသူစာတမ်းတင်သွင်းနေထုတ်ပြန်တာကိုမီဒီယာတွေကနေပြီးတော့ FDA ဆိုပြီးတော့ဟိုပေါ့အမှတ်မှားပြီးတော့သတင်းထုတ်ပြန်နေကြတာဖြစ်ပါတယ်ဆိုပြီးတုံ့ပြန်သွားတာအဲ့ဒီအပေါ်မှာဥပက္ခိုင်တို့သိထားတာရှိသလားဥပက္ခိုင်တို့ကိုယ်တိုင်လဲသူစမ်းသပ်စစ်ဆေးမှုတွေလုပ်တယ်ဆိုတော့ကျွန်တော်တို့သိထားပါတယ်ဆိုတော့
ဟုတ်ကဲ့အဲ့ဒီခြေတမ်းဆက်နေမျိုးကိစ္စကတော့ကျွန်တော်တို့ဒီဂျာနယ်တော်တော်များများမှာတော့ပါပြီးသားပါပြီဒီမြန်မာဘုတ်ဂလိုဘယ်မှာအထူးသဖြင့်အဲဒီကိစ္စကိုအကျယ်တဝင်းရေးတယ်ပေါ့နော်ကျွန်တော်တို့ဖတ်ရတာကတော့ဒီအဲဒီတော့ research လုပ်တဲ့ဆရာဝန်ဒီသုတေသပေါ့မြန်မာဒီသုတေသနာဌာနပေါ့နော်ဆေးသုတေသနာဌာနဒီဒေါက်တာဇင်းဇင်းလွယ်လို့သူကတော့ရေးထားတာပေါ့ဒေါက်တာဇင်းဇင်းလွယ်ဆိုတာကတော့ဒီအခုဒီအဲဒီမှာဒုတိယဉာဏ်ကြရင်တာဝန်ထမ်းဆောင်နေတာပေါ့နော်အဲ့ဒီတော့ကသူကစာတိုင်းတင်သွင်းတယ်လို့ဒါမြန်မာဘုတ်ဂလိုဘယ်မှာတော့ရေးထားတာကျွန်တော်တို့ဖတ်လိုက်ရတယ်ပေါ့အဲ့တော့ဒီသုတေသနစာတမ်းမှာအဲ့ဒီတော့တင်သွင်းတဲ့အတွက်တော့ သူတို့ဒါအပ်ပြီးတော့မဆိုင်ဘူးလို့တော့မပြောတာလေကျွန်တော်တို့ခံရတယ်ပေါ့နော်ဒီလူလူတွေနဲ့ကတော့ဒီလူလူတွေကတော့ဘာမှပြင်ကြည့်ကြဘူးဆီအဲ့ဒါဒီကနေ့မှပဲဒီပြပါလေခဏမဖောက်ပြဘူးဆိုတော့ဒီပြစ်တော့မှာတော့တော်တော်များများဒီလူလူရဲ့အတန်လေးကျွန်တော်တို့မပြင်းတတ်တာတွေကြားရတယ်ပေါ့အဲ့တော့ဒီကိစ္စခဏဆက်လက်တဲ့ငင်းခံနေတာလက်ဆောင်ရောခုလောလောဆယ်ကျွန်တော်တို့လက်ရှိခဏဒီမှာဒီကစောက်နေတဲ့အချိန်တွေတော့ဆိုးပါတယ်ခဏကျွန်တော်တို့ကိုယ်တိုင်တောက်နေရတဲ့တောက်ရတဲ့နယ်မှာတော့ကျွန်တော်တို့ဒီမှာစံကြီးတဲ့နယ်နဲ့ရေတန်းနေရှိတယ်ဟုတ်လားအရှိကျွန်တော်တို့ဒီလာတိုင်နဲ့လာတိုင်တာပေါ့နော်ရေတန်းတိုင်တစ်ခုကဒီအမောင်မီမွားလေးပါတယ်ခဏမျိုးတွေပေါ့ကျွန်တော်တို့အဲ့ရေတန်းဆဲနေတောင်သွားပြီးစစ်ဆေးတာတွေလုပ်ဖို့ရှိပါတယ်ဟုတ်လားတော်တော်လေးတော့ဟုတ်လားရေတန်းအခြေအနေရေတန်းနဲ့ပတ်သက်လို့မြန်မာပြည်မှာတော်တော်အခြေအနေဆိုးနေကြတယ်စားသုံးလူလည်းတော်တော်လေးတော့ဟုတ်လားခုပါကိုရမယ်ဖြစ်နေတာပေါ့အဲ့ဒါတော့ကျွန်တော်တို့တွေးရပါ
ဟုတ်ကဲ့ဥပ္ပါအခိုင်ကျေးဇူးတင်ပါတယ်ကျွန်တော်တို့ပြီးတော့ဆက်ပြီးတော့ဆွေးနွေးသေးတာပေါ့အခုကျွန်တော်ကိုမင်းဦးကိုလေလိုက်မဖစ်ခေါ်ကြပါခင်ဗျာကိုမင်းဦးဟာဆိုရင်နောင်ကျိုးမဲ့အဖွဲ့ဒီစားသုံးသူခွင့်ရေးအတွက်တက်ကြလို့ရှားနေတဲ့သူတူလည်းဖြစ်ပါတယ်ကိုမင်းဦးရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါတယ်ကို
ဟုတ်ကဲ့ကိုမင်းဦးရေကိုမင်းဦးတိထားတာလည်းပြောပါအောင်ဗျာကိုမင်းဦးကမန္တလေးမှာနေတယ်ဆိုတော့ဥပ္ပါအခိုင်ကတော့ရန်ကုန်အခြေအနေတနင်္ဂနွေအခြေအနေသူခြုံပြီးပြောရလို့ယူဆရပါမယ်ကိုမင်းဦးမန္တလေးမှာကျောင်းကမန္တလေးကလည်းမြို့ကြီးတစ်မြို့ဖြစ်တယ်မန္တလေးမှာကျောင်းရတဲ့အခြေအနေတွေကဘယ်လိုရှိတော့
မန္တလေးမှာလည်းအဆုံးကပြောသလိုပေါ့နော်ဒီဘန်အမြင့်နေဆိုရင်တော့လူတွေကယုံကြည်ရဲ့ဒီဘန်တချို့မသိတဲ့ဘန်နေဆိုရင်ဖိတ်ပြီးတော့မတော့ရဲကြတော့ဘူးပေါ့နော်လက်ရှိအနေအထားမှာအမှုဖြစ်ကြတယ်ပေါ့ဘာလို့လဲဆိုရှေ့မှာလည်းနာမည်ပဲရှိခဲ့တဲ့အနေအထားတွေရှိတယ်နောက်ကျွန်တော်ဒီတော့ဆိုရင်မုံရွာမှာဆိုရင်လည်းအဲအရင်ပိုင်းမှာအစောပိုင်းမှာသူတို့ဒီခြေတန်းဆဲုံနဲ့အများကြီးပေါ်လာခဲ့တယ်နောက်ပိုင်းမှာဆိုရသူတို့စီးကျက်ပြီးတော့ကျွန်တော်ပြန်ပိတ်လိုက်တဲ့အနေအထားပါညာဆိုတဲ့အနေအထားတွေမှာလည်းလူဖြစ်ကုန်လဲဆိုတော့ဒီရဒီရေးတဲ့နေပေါ်မှာဒီ brand name နဲ့ဟာဆိုရင်တော့တောက်မယ်ဆိုတဲ့အနေအထားမျိုးဖြစ်တာပေါ့နော်ဒါပေမဲ့အခုလိုဒီလိုသတင်းမျိုးကြီးကြားတဲ့အခါကျတော့လူတွေယုံကြည်မှုပို့ပြီးတော့ညော့လာတယ်ဘာတောက်မှမသိဘူးဆိုတဲ့အနေအထားဖြစ်ကုန်တာပေါ့ဟုတ်ကဲ့
ဟုတ်ကဲ့ကိုမေကျေးဇူးတင်ပါတယ်ခင်ဗျာဆိုတော့အခုဟိုကျွန်တော်တို့စိုးစိုးကဒီ FDA ရအရာရှိပြောသွားတဲ့ထဲမှာလည်းပါပါတယ်သူတို့အနေနဲ့ဒီအဲ့သတင်းထွက်လာပြီးတဲ့နောက်ပိုင်းမှာဒီဟိုပေါ့ research paper ထွက်လာပြီးတဲ့နောက်ပိုင်းမှာသူတို့ FDA အနေနဲ့လည်းဟိုပေါ့စုံစမ်းစစ်ဆေးမှုတွေလုပ်ခဲ့တယ်အဲ့ဒီအတွက်လည်းသူတို့တွေးရှိထားတဲ့အချက်အလက်တွေရှိတယ်အဲ့ဒီထက်မှကိုပေါ့ဟိုနာမည်တွေနဲ့ company တချို့တွေပါတယ်ပေါ့နော်အဲ့ဒါကိုသူသတင်းထုတ်ပြန်ပေးဖို့ပြန်ကြားရေးဝန်ကြီးဌာနကိုနှစ်ပတ်လောက်ရှိပြီသူတို့ပို့ထားတာလို့ပြောပါတယ်ဆိုတော့ဟိုဥပ္ပါဝခိုင်ကိုကျွန်တော်တခါပြန်မေးချင်တာဥပ္ပါဝခိုင်တို့ကအဲ့လိုမျိုးစောစောကရေးတွေမတတ်ဘူးဆိုတာကတော့ရေဘူးကကျွန်တော်တို့သိတယ်ဘယ်လောက်ထိမတတ်နေတာလဲလူတွေဘယ်လောက်ထိအန်စီအန်ဒီဖြစ်စေတယ်လဲဆိုတာကိုတွေးရှိကြတယ်လေ
ဟုတ်ကဲ့ဒီဒီလမ်းဦးလေးကတော့လူကတော့ဒီကျွန်တော်တို့အသင်းချက်ဖွဲ့ကလေးကဒါကွန်ပလိန်လေးတွေဝင်လာတာလေးတွေကျွန်တော်တို့ဆက်ပြရပါမယ်ဆက်ဒီဒီလမ်းဦးလေးမကတော့ကျွန်တော်တို့ဟိုအခုကြာပါပါက
ဥပ္ပါဒ်ခိုင်ဖုန်းလိုင်းကတိတ်မကြည့်ဘူးဖြစ်နေတယ်ကျွန်တော်တို့ပြန်ပြီးတော့ဖုန်းလိုင်းကြည့်အောင်ကျွန်တော်တို့လုပ်ပြီးတော့စူးစမ်းပြီးတော့ပြန်ခေါ်ပေးပါမယ်ခင်ဗျအဲ့တော့ကျွန်တော်အခုကိုမင်းဦးကိုပဲကျွန်တော်အဲ့ဒီမေးခွန်းကိုမေးချင်ပါတယ်ကိုမင်းဦးတို့ရောဒီစားသုံးသူတွေနဲ့ထိတွေ့ဆက်ဆံတဲ့နေရာမှာဒီစားသုံးသူတွေဘက်ကဘယ်လိုမျိုးဟိုစိုးရိမ်မှုတွေရှိတယ်လဲဘယ်လိုစိုးရိမ်တဲ့အတန်တွေကြားရပါလဲဗျာ
အဲကိုအဓိကတော့ကျွန်တော်တို့မြန်မာပြည်မှာနည်းနည်းလေးပြဿနာရှိကြတာဒီစားသုံးသူတွေကဒီရေတန့်နဲ့မတန့်ဘူးဆိုတာနဲ့ဒီပတ်သက်ပြီးတော့ကသူတို့နားလည်ထားတာကဒီကျွန်တော်ဒီဝက်ရက်ချောချောကတော့ကိုပဲသူတို့နားလည်ထားကြတာပေါ့နော်အဲ့လိုအားမျိုးမှာဆိုတော့သုံးဒီကာဆီနိုမှာဘာများတွေနေထိုင်လဲသူတို့နားမလည်ဘူးအဲ့တော့ကျွန်တော်ဒီမှာကဒီ storage ထားတဲ့ပုံစံတွေအစဒီနေအောင်ဒီမှာတဲမှာထားတာမျိုးတွေနောက်ပြီးတော့ကျတော့အပူအရန်ပူတဲ့နေရာတွေမှာထားတာတွေဒါတွေလည်းရှိနေတာပေါ့နော်အဲ့ကြတော့တကယ်တမ်းတော့ဒီလူတွေစိုးရိမ်ကြတာတော်တော်များများစိုးရိမ်ကြတာကတော့ရေကတက်မတက်ကဘာထူးကြလဲဆိုတော့သူတို့ဒီဝက်ပြဝမ်းလျှော့နဲ့အဲဒီခနာကိုတည်းဟိုဘလော့ကောမဲဒီရပိုင်းတိုင်းတာလောက်ထိခိုက်သွားမှလည်းပဲသူတို့စိုးရိမ်ကြတယ်အဲ့ဒီဟာကိုပဲသူတို့မတန်ဘူးဆိုပြီးတော့မတောက်ကြဘူးပေါ့နော်အဲ့အတွက်ပဲသူတို့စိုးရိမ်ကြတော့သတိထားမိရပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အခုကျွန်တော်လေလိုင်းပေါ်ကိုကျွန်တော်တို့ကိုအောင်ပြည့်ကိုဖိတ်ခေါ်ကြပါခင်ဗျာကိုအောင်ပြည့်ကလည်းရေဘူးတွေဟောရန်ကုန်မှာနေတဲ့တူဖြစ်တယ်ရေဘူးတွေကိုဝယ်ယူသုံးဆွဲနေတယ်ဆိုတော့ကိုအောင်ပြည့်ရဲ့အတွေ့အကြုံလည်းပြောပါအောင်ခင်ဗျာအလိုရင်းတူရှင်ပေါ့
ဟုတ်ကဲ့ကျွန်တော်တို့ကတော့စားသုံးသူခွင့်ရေးဆိုပြီးသူတွေတော့မရှိပါဘူးကျုံလွင်ကျုံတလို့ယုံကြည်မှုတစ်ခုနဲ့ဝယ်တောင်းနေရတာပေါ့နော်ရေတန်းရေခါလာရင်တော့ရေတန်းတစ်ခုတော့ဆိုရင်ဆိုင်မှာရှိရပဲကျွန်တော်တို့မှာဝယ်ခွင့်ရှိပါတယ် အဲ့တော့ကျွန်တော်တို့မှသိပြီးတော့ထူးထွေရွေးချယ်ကြမရှိဘူးကိုယ့်ရဲ့ဝယ်ယူတဲ့ခြေပေါ်မူတည်ပြီးတော့ကောင်းရင်လည်းကိုယ်ပဲဆံပေါ့မကောင်းရင်လည်းကိုယ်ပဲဆံပေါ့အဲ့လိုအနေထားပဲရှိပါတယ်ကျွန်တော်တို့ရှင်မှာစားသုံးလို့ဖွင့်ရေးဆိုတော့ခပ်ပါပါလေးပါပဲ
ဟုတ်ကဲ့ဟိုတကယ်လို့ကိုတခုခုဖြစ်တယ်ဆိုရင်လည်းဟိုအရေးယူပေးမဲ့သူဟိုဌာနဆိုင်ရာတက်ဆိုင်ရာကိုအကြောင်းကြားလို့ရမယ့်နေရာတို့ဘာတို့ရှိတယ်ဆိုတာသိပါလား
အာသိချာမသိဘူးခင်ဗျာသိချာမသိပါဘူး
ဟုတ်ကဲ့ကွန်ပျူတာကျေးဇူးတင်ပါတယ်အခုကျွန်တော်တခါဆက်ပြီးတော့ကျွန်တော်တို့ကိုအောင်ရဲမောင်မောင်လေးလိုက်မဖိတ်ခွာကြပါလားခင်ဗျာ VOA ရန်ကုန်သတင်းတောက်ကျွန်တော်တို့ကိုအောင်ရဲမောင်မောင်လေးလိုက်မရှိပါလားခင်ဗျာ
ဟုတ်ကဲ့
ကိုအောင်ရဲမောင်မောင်ဟုတ
်ကဲ့
ကျွန်တော်တို့ဘာသာဖြစ်တော့အခုရေတံဘူးတွေလို့ပြောလာတဲ့နေရာမှာရေဘူးအားဖြင့်ကျွန်တော်တို့ဒီလူတွေလက်ဈေးဆိုင်မှာဝယ်ပြီးတော့လက်နဲ့ကန်တောက်သွားလို့ရတဲ့ဘူးသေးတွေပေါ့နော်ဆိုတော့ဒါမဲ့လည်းတစ်ဖက်မှာကအိမ်နေရုံးနေမှာလိုက်ပြီးတော့ဖြန့်ဝင်နေတဲ့ရေတံဘူးကြီးတွေလည်းရှိပါသေးတယ်ဆိုတော့အဲ့ဒါကြီးတွေမှာလည်းအော်သူကပိုတောင်မှဒီဟောပေါ့တခြားဒီပိုးမွားတွေဝင်စရာနီလာပိုများသလားလို့သူကကားကြီးနဲ့တဲဟောပေါ့မိုးပင်ကားတွေနဲ့တဲပြီးတော့ရန်ကုန်တစ်မျိုးလုံးလဲ့မောင်းနေတယ်ဆိုတော့လေအဲ့ဒီထက်မှလည်းပိုပြီးတော့အန်ဒီဖြစ်စင်နေတဲ့နီလာနေများရှိသလားကွန်ရဲမောင်မောင်တို့အဲ့လိုမျိုးဝယ်ယူသုံးဆွဲတာတွေရှိသလား
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အခုနောက်ပိုင်းတော့အဲ့လိုပေါ့ဒီရေတန့်ကားတွေကတနေ့တနေ့လမ်းတွေထဲမှာဝင်လိုက်ထွက်လိုက်နေမောင်းနေပြီးတော့အဲသူတို့ဒီမှာကြည့်တဲ့ဒီရုံးဆိုင်ခွဲလေးတွေကိုချပေးနေရတယ်တော့ကျွန်တော်တွေ့ရပါတယ်ချပေးတဲ့ခါမှာလည်းအဲ့လိုရေတံဘုံးတွေပေါ်မှာ6တောက်တင်နေနေဖက်တင်နေနေစသဖြင့်ပေါ့အဲ့လိုမျိုးနေပြီးတော့အလုပ်သမားတွေကပေါ်နေချတိုင်းလည်းရှိပါတယ်ပြီးတော့သူတို့ရေတံဘုံးတွေလောင်ထားတဲ့နေရာတွေဆိုရင်လည်းနေကင်းဆိုရင်နေပူတဲ့နေရာတွေမှာတင်းပြချထားတာအဲစသဖြင့်အဲ့လိုလည်းမြင်ရပါတယ်ပြီးတော့ကျွန်တော်တို့ဒီရေတံဘုံးတွေပေါ်မှာပဲအဲ့လို6တောက်တင်နေနေတာတို့သူတို့ရဲ့အခုစားရလမ်းထားတာတို့အများကြီးပေါ့လေအဲ့လိုမျိုးဒါတွေလည်းမတန်ရှင်းတဲ့ဟာတွေကိုကျွန်တော်တို့မြင်ရတွေ့ရတယ်လည်းရှိပါတယ်ပြီးတော့လုံသမားတွေဆိုလည်းဒီရေတံမှုတွေဘယ်လောက်ပြောင်းစေးသလဲအဲဒီရေတွေဘယ်လိုပြန်ဖြစ်နေသလဲဆိုတာတွေလည်းမေးခွန်းထုတ်စရာတွေအများကြီးပါအဲ့ဒီလိုနဲ့ပဲအမတ်စိတ်နာမည်မကြီးတဲ့ရေတံဘူးတွေဘူးကြီးတွေကိုအိမ်တွေပေါ်တက်လိုက်ဆင်းလိုက်နေပို့နေတာရှိပါတယ်တချို့အိမ်တွေဆိုရင်ရေတံဘူးတနတ်လေးတွေကိုပဲပြင်ပြီးတော့သူတို့ရရေဘူးလေးထားပြီးတော့အဲ့ဒီတဲကိုပြန်လှည့်ထည့်ခိုင်းတဲ့ကရော့တဝိုင်းနဲ့ပေါ့နော်အချို့ရေတံလဲတွေမှာလည်းကရော့တဝိုင်းနဲ့ယူပြီးတော့ပြန်ထည့်တာလည်းတွေ့ရတယ်ဒါကတော့ဘူးတွေရဲ့ညစ်ပတ်မှုဘူးတွေရဲ့မတန်ရှင်းမှုကိုစိုးရိမ်နေလို့ကျွန်တော်တို့ယူဆရတာပေါ့နော်ဆိုတော့အဲ့လိုဟာမျိုးလည်းတွေ့ရပါတယ်အဲ့တော့ဘူးကြီးတွေမှာဆိုလည်းနာမည်ရှိတဲ့တစိတ်တွေလောက်ပဲလူတွေလည်းအခုယုံကြည်သုံးဆွဲရတော့တယ်အခုလိုနာမည်မရှိတဲ့တစိတ်တွေဆိုရင်လည်းတချို့အိမ်တွေဆိုလည်းမတော့ကြဘူးပေါ့နော်အဲ့လိုဘုံတနတ်လေးထားတာဘုံတွေညစ်ပတ်တာကိုလူတွေမလိုလားတာလည်းတွေ့ပါတယ်ဒါပေမဲ့အဲ့ဘုံတွေမှာဘယ်လောက်ပြောင်းစေးထားတယ်လေခုနကတော့တည်လာတယ်ကျွန်တော်ပြောသလိုမျိုးညစ်ပတ်နေတဲ့ပုံတွေကိုဘယ်လောက်ပြောင်းစေးထားတယ်ဘယ်လောက်တန်ရှင်းအောင်ထားတယ်ဆိုတော့ကျွန်တော်တို့လည်းမမြင်နိုင်တဲ့ကြောင့်ဒါတွေကအများကြီးစဉ်းစားကြည့်ရမေးဖို့ထုတ်ကြည့်ရဖြစ်နေလို့ချင်ပါတယ်ကိုစုံလည်းခင်ဗျာ
ဟုတ်ကဲ့ချေးစစ်တယ်ပါတယ်ကွန်ရမမကျွန်တော်ဥပဒေခံကိုလေးလမ်းပေါ်ပြန်ဖိတ်ခေါ်ချင်ပါခင်ဗျာဆိုတော့တော့ဖုန်းလိုင်းသိပ်မိကြည့်လို့ကျွန်တော်ဥပဒေခံရှိပါလားခင်ဗျာ
ဟုတ
်ကဲ့ရှိပါလေဟုတ်ကဲ့ဥပဒေဆိုတော့ကျွန်တော်တို့ဟို VOA Facebook စာမျက်နှာပေါ်မှာလည်းဟိုပေးသက်တရားအများကြီးဝိုင်းပြီးတော့ comment တွေရေးကြပါတယ်သူတို့ရေးကြထဲမှာတော့မျိုးစုံပေါ့လေဆိုတော့တချို့ဆိုရင်လည်းဟိုနေဒီမှာဆိုလို့ရှိရင်ခုတည်းကတောက်ရိုးစင်နဲ့တောက်ရိုးစင်မျိုးတွေနဲ့ဒီဟိုဒီတိုင်းပဲအဖုံးဖွင့်ထားတဲ့ဒီဟိုခွက်တွေနဲ့ဒီတိုင်းခွက်နဲ့ဒီတိုင်းပဲခတ်တောက်နေကြတဲ့အရင်တော့အစင်လာတိုင်းပဲတောက်နေကြတော့မှရှိသေးတယ်အခုကြမှာဒီရေတံဘူးကိုတခုကဘာကြောင့်ပြောနေကြသလဲဆိုပြီးရေးကြတဲ့သူတွေလည်းရှိတယ်နောက်ပြီးတော့ဒီစွန်းနေကနေကလာတဲ့အကျိုးဆက်တွေကဒီကိုထုတ်လုပ်တဲ့ကုမ္ပဏီတွေကိုသွားပြီးတော့အကျိုးတရားမှုမရှိဘဲနဲ့အစားသုံးသူတွေပို့ပြီးတော့ဆိုးရိမ်မှုကြီးထွားလာစေတယ်ဆိုပြီးတော့ရေးကြတဲ့သူတွေလည်းရှိတယ်ပေါ့နော်မျိုးမျိုးရေးကြတာပေါ့ဆိုတော့ဥပဥခိုင်ကိုစောစောမေးတဲ့မေးခွန်းနဲ့ဆက်ဆက်ပြီးကျွန်တော်မေးချင်တာကအဲ့လိုမျိုးဖြစ်နေတဲ့ဥစ္စာတွေဟာဘာကြောင့်အရေးကြီးတယ်လဲဒီရေတံဘူးကိုမတန့်ရှင်းမှုဆိုတာဘာကြောင့်အရေးပါတယ်လဲဆိုတာလေးကိုဟိုပေါ့ပြောပြပေးပါဦး
အခုကျွန်တော်တို့ငယ်ငယ်တော
့
ငါအထီးတော်ရေတံဘူးဆိုတာစိတ်မပေါ်သေးဘူးပေါ့နော်ဟလာခုနပထမအောင်ဆုံးကျွန်တော်တို့ဒါ VOA ဖတ်ပြသွားသလိုပဲဟလာဒီရေကန်ဘူးမှာတုံးတဲ့ဒီ PVC plastic တို့ဟလာဒီလိုအဝါတွေက plastic တွေကအစဒီအောင်းလန်းသွားရင်လည်းဖြစ်ဖြစ်ဟလာဒီနေဘူးထဲမှာဟလာနေအပူချိန်ကြောင့်ပဲဖြစ်ဖြစ်ဒါတွေကသူ့ရဲ့ဒီကာစီနိုဂျင်ပေါ့နော်ဒီကင်ဆာဖြစ်စေတတ်တဲ့ဓာတ်တွေထွက်လာပြီးတော့ကင်ဆာဖြစ်စေတယ်ဆိုတာဒါကတော့ဒါအမှန်ပါပဲအော်ကျွန်တော်တို့အတိအကျပြောရရင်တော့ဒီ60ဒီဂရီတော့ဆိုရင်60ဒီဂရီနဲ့အထက်ဆိုရင်ကိုဒါကျွန်တော်တို့ဒါစိတ်မချရတော့ဘူးလို့ပြောရမှာပါပဲဒီအဲ့လိုအပူချိန်ဖြစ်လာပြီဆိုလို့ရှိရင်တော့ဒီကင်ဆာဖြစ်နိုင်နေရှိတာပေါ့အဲ့တော့ကျွန်တော်တို့ခုနဟလာအညာဒေသတွေမှာဟလာတောက်ရီရေဦးစင်လေးတွေနဲ့ဟလာကျွန်တော်တို့အုံမုတ်ခွက်ကလေးတွေနဲ့ဒါတချို့နေရာတွေမှာဒါရှိကောင်းတော့ရှိမှာပါပဲဟလာအနည်းကပဲကျွန်တော်တို့တရင်တပုတ်မှာဒီစိတ်ဆန်းကြီးတောင်းပြီးတော့ဒါသား80လောက်ဝ
ွင်းလျှောပြီးတော့ဆေးရုံတင်ရတယ်ဆိုတဲ့သတင်းတွေလည်းကျွန်တော်တို့ဖတ်ရပါတယ်အဲ့တော့ဒါသူတို့နယ်တွေမှာမစူထားနဲ့အလားကုနာကျွန်တော်တို့ဒီရန်ကုန်မှာလည်းကုနာရေတံဘူးတွေထဲမှာအလားကုနာ plastic အလား plastic အန်ရဲနောက်ပြီးတော့ကုနာပြောတဲ့ bacteria တွေနောက်တချို့ဆိုလို့ရှိရင်ဒီရေတံဘူးထဲမှာအမုံမွားတွေအလားရင်ကြီးတွေပါတက်နေတာကိုတွေ့ရတယ်ပေါ့နော်အဲ့ဒီမှာကျွန်တော်တို့ကသမျိုးနဲ့သာကျွန်တော်တို့လေးလာတွေ့ရှိရတယ်သမျိုးကတော့ဒီတန်းစားမရှိဘဲနဲ့ခြေစင်းနဲ့ဆစ်ပြီးတော့ကြောင်းနေတာတွေလည်းကျွန်တော်တို့စီကိုသာတရင်ပေးတာတွေရှိတယ်နောက်တစ်ခုကတော့ဒီဒီတန်းဘူးအခုဒီတန်းဘူးကြီးတွေပေါ့နော်ကျွန်တော်တန်တီလီတာဒီတန်းဘူးကြီးတွေထဲမှာထည့်တူတာတွေဟလာကျွန်တော်တို့မတန့်ရှင်းတဲ့အတွက်ဘက်တီးရီးယားပိုးဝင်ရောက်တာတွေနောက်တစ်ချို့ကြတော့လေဒီဟောပေါ့ဆက်ယုံကနေချပြီးတော့ကိုယ်စလဲတွေကနေတစ်ချင်တစ်ချို့ကလောက်သမားတွေကနေပြီးတော့ဒီအယိုးသားတဲ့သဘောပေါ့နော်ပြန်ပြီးတော့ဒီဘူးထဲမှာရိုးရိုးရေကိုပြန်ထည့်ပြီးတော့ပြန်ပိတ်ရောင်းနေတာတွေအဲ့ဒါမျိုးတွေလည်းအခုကျွန်တော်တို့ရှိနေတာသိရပါတယ်အဲ့တော့ကျွန်တော်တို့နိုင်ငံမှာကဒီလိုတွေပါကြောင့်ဖြစ်နေရလဲဆိုရင်ဥရေတွေကအဓိကတော့ဥရေတွေအသက်မဝင်တာပေါ့အဲ့တော့ဂျပန်နိုင်ငံလိုနေရာမျိုးမှာတော့အဲ့ဒါဒီရေတပ်မဆိုးနဲ့ဘလို့ရေတပ်မဆိုးထားနဲ့ဘလို့အစားတော့အဆိုးပေါ့နော်ကျွန်တော်တို့ဒီလူတတ်မှုတဲ့တောင်ကြည့်တယ်ကြီးလေးပါ။ဒါဒီလိုအနယ်ရှိတဲ့အစားအသောက်တစ်ခုနဲ့ပတ်သက်ရင်အမှားကန်တော့မရဘူးပေါ့။ကျွန်တော်တို့နိုင်ငံမှာတော့အခုကျန်းမာရေးဝန်ကြီးဌာနအမျိုးသားအစားအသောက်ဥပဒေပြဋ္ဌာန်းတာရှိပါတယ်။ကျွန်တော်တို့ဒီနဝတ္တလက်ထက်မှာဒါပေမဲ့အဲ့ဒီဥပဒေနဲ့ရည်ရွယ်တာလည်းတမှုမှမရှိခဲ့ဘူး။အခုကျွန်တော်တို့စားသောက်မှုကာကွယ်ပေးဥပဒေထွက်လာတော့လေအလားရက်90ဆိုရင်ဒါမျိုးဥပဒေထွက်ရမှာဒါပေမဲ့ခုချိန်ထိမျိုးဥပဒေလည်းမထွက်သေးဘူး။အဲ့တော့ဒါဒီလိုမတမာတဲ့လုပ်ငန်းရှင်တွေပေါ့နော်ဒီရည်သားမှာမဟုတ်ဘူးအစားအသောက်တွေလည်းချစ်ချစ်ဟလာဒီလိုထိထိရောက်ရောက်ဥရီနဲ့ဒါစီအရေးကိုပြစ်ပေးရင်တော့ဒီကိစ္စကိုရောပါသွားမှာပ
ါဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အဲ့ဒီဟာကိုကျွန်တော်ခတ်တူလို့ကျွန်တော်စက္ကန့်30တောင်မကျန်တော့ပါဘူးအချိန်ရလဲဆိုတော့ဒီဟာကို FDA ကလုတ်ဆောင်နေတာတွေဟာထိရောက်မှုရှိသလားဒါမှမဟုတ်လဲ FDA အပအစိုးရဌာနတွေပေါ့နော်အစိုးရဌာနတွေကနေလုတ်ဆောင်နေတာထိရောက်မှုရှိသလားခင်ဗျ
အခုအချိန်အထိကတော့ဒီလူလူအနေနဲ့တော့ဟလာလုံလုံသိကြမှုမရှိဘူးဟလာဒီ FDA ပါဝင်ပေါ့နော်ဒီထုတ်ဆောင်နေတာတွေကတော့ခုချိန်ကြီးတော့ကြီးရောက်မှုမရှိသေးဘူးလို့ဒါကျွန်တော်ကတော့ဒါသုံးသပ်ပါ
ဟုတ်ကဲ့ကျေးဇူးတင်ပါခင်ဗျာကျွန်တော်အချိန်အရလည်းဒီလောက်ပဲရတာမို့လို့ဒီကနေ့တော့ဒီဆွေးနွေးကောင်ဒီမှာပဲရလိုက်ကြရအောင်ပါဆိုတော့ဝင်ရောက်ဆွေးနွေးပြတဲ့သူတွေမျိုးကျေးဇူးအထူးတင်ရှိပါတယ်ဆိုတော့ဒီအခုသွားသားရှင်တူကဆွေးနွေးထားသလိုပဲထုတ်လုပ်သူတွေမတော်လို့နိုင်ဘူးဆိုတာကတော့ဒီအခုလောလောဆယ်မှာကျွန်တော်တို့သိရသလောက်ဆိုရင်ကုမ္ပဏီတစ်ခုကိုအရေးယူလိုက်ပြီလို့ကျွန်တော်တို့သိရပါတယ်ရေးထုတ်တဲ့ကုမ္ပဏီပေါ့လေဒါကြောင့်မို့လို့လဲစားသုံးသူတွေအချိန်မီရှောင်ရှားတင်တာကိုရှောင်ရှားနိုင်အောင်ပြန်ကြားရေးဝန်ကြီးဌာနကလည်း FDA ကပြဖို့ထားတဲ့စီရင်ကိုအများဆုံးထုတ်ပြန်ပေးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်ခင်ဗျာ
ကိုယ်ဆောင်ဝင်လိုက်စီစဉ်ပြီးထုတ်လုပ်သူမက်ခင်ဖြူထွေးနဲ့အတူတင်ဆက်ခဲ့တဲ့အင်္ဂါနေ့ညချမ်းထရိုက်လေးလိုက်အစီအစဉ်ပဲဖြစ်ပါရရှင်အခုကတော့အစီအစဉ်နဲ့စုံမသက်သေးခင်ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါမယ
်ယူကရိန်းနိုင်ငံရှိပဲမှာစစ်တပ်နဲ့ရုရှားနိုင်ငံကကျွန်တော်နောက်ခံပေးထားတဲ့ခွဲထွက်ရေးသမားတွေကြားဒီကနေ့တိုက်ပွဲတွေဖြစ်ပွားရမှာအယက်သား၈ယောက်ထက်မနည်းသေဆုံးသွားပါတယ်လွန်ခဲ့တဲ့24နှစ်အတွင်းလက်နက်ကြီးတွေနဲ့ပြင်းထန်ပစ်ခတ်မှုတွေကြောင့်လူ22ယောက်ထက်မနည်းလည်းထိခိုက်ဒဏ်ရာရခဲ့တာပါတချင်ကယူဂိုစလာဗီးယားနိုင်ငံကနေခရိုရှားခွဲထွက်ချိန်1990ပြည်လုံးနှစ်တွေကဘောကန်ဒေသစစ်ပွဲတွေအတွင်းခရိုရှားနဲ့ဆာဗီးယားပါလူမျိုးလုံးတပ်ဖြတ်မှုတွေကျူးလွန်တာမရှိတဲ့အကြောင်းကုလသမဂ္ဂတရားရုံးကဒီကနေ့ပဲဆုံးဖြတ်ပါတယ်။နိုင်ငံစစ်တပ်တွေအနေနဲ့ရာဇဝတ်မှုတွေကျူးလွန်တာတွေရှိခဲ့ပေမဲ့လူမျိုးလုံးတပ်ဖြတ်မှုတွေကျူးလွန်တဲ့ထောက်ထားတွေမရှိတဲ့အကြောင်း ICJ တရားရုံးကဆုံးဖြတ်လိုက်တာပါ။အီဂျစ်နိုင်ငံသားအဖြစ်ဆွန့်လိုက်တဲ့အယ်ဂျာဇီးယားသတင်းဌာနရဲ့သတင်းထောက်မိုဟာမက်ဖာမီယာမချမီထောင်ကနေပြန်လည်ကောင်းလွတ်လာနိုင်မှုရှိနေပါတယ်။နိုင်ငံသားဖြစ်ဆွန့်လွတ်လိုက်တဲ့အတွက်တနည်းကျော်ကြာဖမ်းဆီးခံထားတဲ့သတင်းတော့ကိုအီဂျစ်နိုင်ငံအနေနဲ့နှင်ထုတ်နိုင်လာမှာပါ။မြန်မာနိုင်ငံမှာမချရေးငါဖြစ်ခဲ့တဲ့ပြစ်ခတ်တွေအတွင်းလူခွင့်ရေးချုပ်ဖောက်မှုတွေကိုဖော်ထုတ်တဲ့သူတွေပေါ်ပြပရေးယူဖို့အာဏာပိုင်တွေကချင်းချောက်မှုတွေရှိနေတဲ့အကြောင်းလူခွင့်ရေးလှရှာမှုဖော်တခုဖြစ်တဲ့ Fortify Rights ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာပါရှင်ဒီညအတွက်စီစဉ်ထုတ်လို့ရမှုကမခင်ဖြူထွေးဖြစ်ပြီးအင်ဂျင်နီယာကတော့ Basco Bolaire ဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်လေးကိုတော့မြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင် VOA မြန်မာပိုင်းကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.